Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်စက်တင်ဘာလ30ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီဒီစီစဉ်ကိုရုပ်တံဆက်လောင်းဝါနေတာမကဘဲနဲ့ကျွန်တော်တို့ VOA ရဲ့ YouTube Facebook နဲ့စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်အခုစတင်ပြီးတော့ကျွန်တော်တို့ရဲ့စီစဉ်ကိုစပါမယ်ကျွန်တော်တပောင်တန်းပါ
အစ္စရေးတိုက်ခတ်မှုကြောင့်ယေမန်နိုင်ငံမှာတေဆုံးထိခိုက်မှုတွေရှိခဲ့ပါတယ်အရှေ့အလယ်ပိုင်းမှာတပ်တွေဖြန့်ချထားဖို့အမေရိကန်ကပြင်ဆင်ထားပါတယ်မြန်မာနိုင်ငံကိုရာဂီလေမုန်တိုင်းပေးအကူအညီအတွက်တော်လှန်ရေးအင်အားစုတွေနဲ့ဆက်သွယ်ဆောင်ရွက်ဖို့ SACM ကတိုက်တွန်းလိုက်ပါတယ
်တရင်တွင်ပြီးမှာတော့စကိုင်းတိုင်းကမ္ဘလူမြေမြုံမိုင်းအကြောင်းကြားကြရမှာပါအမေရိကန်ကအင်တာနက်ဥပဒေနဲ့တပ်ရာလောင်းတယောက်ရဲ့သဘောထားအပြင်တရုတ်နဲ့အမေရိကန်ကအကြောင်းသားတွေအကြောင်းတွေကြီးရှုနှဆင်ကြပါမယ်။အပတ်စဉ်အစီအစဉ်မှာတော့ဒီမိုကရေစီရှင်တွေကကမ္ဘာမြေမှမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုစဉ်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုဦးကျော်စံတာကပြောပြပါမယ
်။ Israel စစ်တပ်ဟာ Lebanon နိုင်ငံက Hezbollah ပြစ်မှတ်တွေကိုတနင်္လာနေ့ကဆက်လက်ပစ်ခတ်ခဲ့ပါတယ်။Hezbollah ဒုတိယအကြီးအကဲ Nabil Qaud ကိုစနေနေ့ကသုတ်သင်ခဲ့တယ်လို့လည်းကြေညာထားပါတယ်။ဒါဟာ Hezbollah ဝိုင်းရင်ခေါင်းဆောင် Hassan Nasrallah ကိုသုတ်သင်ပြီးရဲအနေငယ်အတွင်းမှာလက်ဆောင်ခဲ့တာလည်းဖြစ်ပါတယ်။ Israel ရဲ့တိုက်ခိုက်မှုကြောင့်ထောင်ပေါင်းများစွာသော Lebanon ပြည်သူတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေရပြီးလူပေါင်း2သိန်းခွဲလောက်ဒုက္ခသည်စခန်းတွေမှာနေကြရသလိုကျန်1သိန်းခန့်ဟာလည်းဆွေမျိုးမိတ်ဆွေတွေစီမှာကတ်ခွနေကြပါတယ်။Israel ဘက်မှာတော့ Nasrallah ကိုလွတ်ကြံတဲ့အပေါ်အုပ်ရင်းတောင်းနဲ့ကြိုဆိုနေကြပြီးဝန်ကြီးချုပ် Netanyahu ကတော့ Nasrallah ဟာထိတ်တန့်အကြမ်းဖက်သမားတူဖြစ်တယ်လို့ခေါ်ဆိုခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး American အမျိုးသားလူမျိုးရေးပြောခွင့်ရ John Kirby ကတော့ Israel အနေနဲ့သူတို့ပြည်နဲ့ပြည်သူနဲ့နိုင်ငံအပေါ်ချင်းချောက်မှုကိုချိန်မုံနိုင်တဲ့အခွင့်အရေးနဲ့တာဝန်ရှိတယ်လို့ ABC သတင်းဌာနကပြောကြားခဲ့ပါတယ်။အဲတချိန်နဲ့မှာပဲတင်းမာမှုလျော့ပါးရေးအတွက်လည်းနီလန်းချဖို့လိုတယ်လို့ဆိုပါတယ်။ Israel တို့ဟာ Nasrallah နဲ့အတူ Iran တော်လှန်ရေးအစုံတပ်ဖွဲ့ရဲ့လက်ထောက်တမှုကြီးတူကိုလည်းသုတ်သင်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ပတ်ကျော်က Israel ပေါ် Iran မဟာမိတ်စစ်သွေးကြောတို့ဒုံးကျည်နဲ့ပစ်ခတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ယေမန်နိုင်ငံကဟူသီပစ်မှတ်တွေကိုတနင်္ဂနွေနေ့ကဘုံကျဲခဲ့တယ်လို့ Israel စစ်ဘက်ကပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်အနည်းဆုံးလူ၄ဦးသေဆုံးပြီး29ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဟူစီကျန်းမာရေးဌာနကကြေညာချက်ထုတ်ပြန်ပြီးဟိုရီဒါနဲ့စိတ်ကမ်းမြူနေရာတော်တော်များများမှာဆရာစစ်တပ်ပြတ်တောက်ခဲ့တယ်လို့လည်းပဲဒေသခံတွေကပြောကြပါတယ်။ Israel စစ်ဖက်တွေကတော့ဂျက်လေယာဉ်တွေအပါအဝင်ဒါဇင်နဲ့ချီရဲလေယာဉ်တွေဟာဟိုရီဒါနဲ့ Rastrasa စိတ်ကမ်းတွေကိုဆက်ရောက်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ဆိုထားပါတယ်။Israel ဒီလိုတိုက်ခိုက်တာဟာနှစ်လကျော်ကာလအတွင်းဒုတိယအကြိမ်တိုက်ခိုက်ခဲ့ရလဲဖြစ်ပါတယ်ဒီလိုက်တာတုန်းကတော့ Israel စစ်လေယာဉ်တွေဟာဟူစီတို့ရဲ့စစ်ရေးပစ်မှတ်တွေကိုတိုက်ခိုက်ခဲ့တာပါအီရန်ကြောထောက်နောက်ခံထားတဲ့ဟူစီစစ်သွေးကြွတွေဟာပြီးခဲ့တဲ့အောက်တိုဘာ9ရက်ကဂါဇာပြည်ပခါစတ်တင်ပြီးတဲ့နောက်ပါလက်စတိုင်းတွေရဲ့သွေးစစ်ညုံမှုကိုပြသတဲ့အနေနဲ့ Israel ကိုဒုံးကျည်တွေနဲ့အကြိမ်ကြိမ်ပစ်ခတ်ခဲ့ရလဲဖြစ်ပါတယ်American စစ်တပ်အနေနဲ့အရှေ့အလယ်ပိုင်းမှာလေကြောင်းအထောက်အကူပြုစွန့်ရီတွန်းမြင့်နေပြီးအဲ့ဒီဒေသမှာတပ်ဖြန့်ထားရှိဖို့အတွက်တပ်ဖွဲ့တွေကိုအစဉ်အသင်းပြင်ဆင်ထားတယ်လို့တနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။ဒါဟာလက်ရှိပဋိပက္ခတွေမချက်ထွင်ဖို့အီရန်နိုင်ငံကိုသတိပေးတဲ့လှုပ်ရလဲဖြစ်တဲ့ Hezbollah ခေါင်းဆောင် Israel လက်ချက်နဲ့သေဆုံးရပြီးစိုးရင်ကြရတဲ့တူလာနေချိန်မှာ American တပ်ဖွဲ့တွေအရှေ့အလယ်ပိုင်းမှာလူသလိုခြားထားဖို့သမ္မတ Biden ရဲ့ညွှန်ကြားချက်အပြီးဒီကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အီရန်နဲ့အီရန်ကြောထောက်နောက်ခံပြုတဆင့်ခံမိတ်ဖက်တွေအနေနဲ့ဒီအခြေအနေကိုအခွင့်ကောင်းယူတာဒါမှမဟုတ်ပဋိပက္ခကိုတိုးချဲ့တာမျိုးအမေရိကန်ပြည်ထောင်စုကတားဆီးဖို့ဆုံးဖြတ်ထားကြောင်းဒေသတွင်းအမေရိကန်နိုင်ငံသားတွေနဲ့အကျိုးစီးပွားတွေကိုပြစ်မှတ်မထားကြဖို့လည်းတတိပေးလိုက်ကြောင်းဒီအတွက်လိုအပ်တဲ့နည်းလမ်းမျိုးစုံကိုသုံးပြီးကာကွယ်သွားမယ်လို့လည်းဆိုထားပါတယ်။အမေရိကန်နိုင်ငံရဲ့ဌာနအနေနဲ့သူတို့နိုင်ငံသားရဲ့လေဗနန်နိုင်ငံကထွက်ခွာဖို့မိန့်ထုတ်ပြန်ထားတာမရှိသေးပေမဲ့ထွက်လာလို့ရှိရင်ဒုက္ခတွေကိုအကူအညီပေးနိုင်အောင်ဒါဇင်နဲ့ရှိတဲ့အမေရိကန်တပ်ဖွဲ့တွေကို Cyprus ကျွန်းနိုင်ငံကိုပို့ထားတယ်လို့လည်းအမေရိကန်အရာရှိတွေက Reuters သတင်းဌာနကိုပြောကြားခဲ့ရပါတယ်
မနက်ခင်းစီစဉ်လေးကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bean Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါရှင်။
အရှင်တန်မြူရောက view is ရင်းတွေကိုဆက်လက်တင်ပြနေတာဖြစ်ပါတယ်ခူကန်ဒေါ်လာရေးအဖွဲ့တွေနဲ့အရဘက်အဖွဲ့တွေကတဆင့်မြန်မာနိုင်ငံကိုနိုင်ငံတကာလူသားချင်းစာနာထောက်ပံ့မှုအကူအညီတွေပေးဖို့အဲ့လိုပေးနိုင်အောင်မြန်မာအင်ဂျင်နီယာနိုင်ငံတွေကသူတို့နေဆက်တွေကိုဖွင့်ပေးရဖို့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACM ကတိုက်တွန်းလိုက်ပါတယ်ရာဂီမုံတိုင်းဝင်တိုက်ခဲ့ပြီးတဲ့နောက်နိုင်ငံတကာအနေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအရေးယူဆောင်ရွက်မှုအပူတပြင်းလိုအပ်နေတယ်အထူးသဖြင့်အကြံပေးကောင်စီရဲ့ကြေညာချက်မှာအဲ့လိုဆိုထားပါတယ်ခူကန်ဒေါ်လာရေးအဖွဲ့တွေဟာမြန်မာနိုင်ငံစစ်တပ်တဲ့နိုင်ငံအနှံ့မှာပို့ပြီးထိန်းချုပ်ထားနိုင်ပြီးအရက်ဘက်အဖွဲ့အစည်းတွေနဲ့အကူအညီတွေပေးတဲ့နေရာမှာလည်းပို့ပြီးအတွေ့အကြုံရှိတယ်လို့ SACM ကဆိုပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့လူသားချင်းစာနာမှုအကြမ်းတဲကိုစစ်တပ်ကဖန်တီးခဲ့တာဖြစ်ပြီးဒီလူသားချင်းစာနာမှုကိစ္စကိုအကြောင်းပြုပြီးနိုင်ငံတကာအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံပြီးသူတို့ရဲ့စီရေးနိုင်ငံရေးလုပ်ငန်းစဉ်တွေအတွက်အသုံးချလိုက်မယ်လို့လည်း SSC ကကြေညာချက်မှာသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်တုန်းကလည်းဒီနည်းကိုပဲသုံးခဲ့ပြီး2023မူခါမုံတိုင်းကာလရုံးကလည်းစစ်ကောင်စီကဒီလိုပဲလုပ်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပြောင်းလဲဖို့လှုပ်ဆောင်နေချိန်အားလုံးသဘောတူညီမှုကိုအခြေခံမှသာအတွင်းရှေခိုင်မြဲပြီးနိုင်ငံရေးတည်ငြိမ်မှုကိုရရှိနိုင်မှာဖြစ်တယ်လို့နိုင်ငံတကာဥပဒေပညာရှင်တွေကပြောနေကြပါတယ်။ဒီလိုဖွဲ့စည်းပုံပြောင်းလဲရင်မှအတိတ်ကြတဲ့သူကိုခြံထားခဲ့မလားဆိုတာရှိခါစီနာနဲ့သူမရဲ့အဝါမီလိခ်ကိုဖယ်ရှားခဲ့ရတဲ့ဆန္ဒပြသမားတွေအကြမ်းမှာစိုးရိမ်မှုတွေဖြစ်နေတာပါ။ယသတ္တကူဘတ်ရှိလာပြီးဖြစ်တဲ့နိုဘယ်ဆုရှင်မိုဟာမက်ယူနုစ်အစိုးရကတော့အခြေခံအဆောက်အုံတွေနဲ့ခိုင်မာရေးနဲ့အနာပြအုပ်စုမှုပြန်လည်မပေါ်ပေါက်ရေးကြိုးပမ်းမှုတစိုက်တည်းသာအဖြစ်ဖွဲ့စည်းပုံပြောင်းလဲရေးအဖွဲ့တစ်ခုကိုဖွဲ့စည်းပေးထားပါရယ်ဒါပေမဲ့နှစ်ပေါင်း52နှစ်တာဆက်တန်းရှိခဲ့ပြီးဖြစ်တဲ့ဖွဲ့စည်းပုံဥပဒေအဟောင်းကိုပြန်လည်ပြင်ဆင်မလားဒါမှမဟုတ်အသေးရေးဆွဲမလားဆိုတာအခက်ကြုံရစေဖြစ်ပါတယ်အစ်စ်ပြန်ရရင်ဆန္ဒပြသမားတွေရဲ့လူလာချက်တွေကိုထက်သွင်းနိုင်မှာဖြစ်ပါတယ်။အဟောင်းပြန်ပြင်ရင်တော့မြန်ဆန်မှာဖြစ်ပေမဲ့ပြင်ဆင်ရုံနဲ့မရနိုင်တဲ့ရှုပ်ထွေးမှုအခက်အခဲတွေရှိနေတယ်လို့ဆိုပါတယ်။ပြုပြင်ရင်မှာသက်ဆိုင်တဲ့ဘက်ပေါင်းစုံပါဝင်ဖို့လိုတယ်လို့ကြွညင်သူတွေကပြောဆိုကြသလိုဖွဲ့စည်းပုံရဲ့အဓိကတောင်းဟာနိုင်ငံရေးအဆုံးဖြတ်ကူအကြမ်းဖက်မှုနဲ့ကင်းရှင်းစေဖြစ်တယ်လို့လည်းတချို့ကဆိုကြပြန်ပါတယ်။အဝါမီဖွဲ့ချုပ်နဲ့ BNP ကဘင်္ဂလားဒေ့ရှ်နရှင်နယ်ပါတီတို့အကြားနည်းနည်းဆိုင်ဆိုင်သဘောထားကွဲလွဲမှုရှိနေတဲ့အတွက်လည်းဖွဲ့စည်းပုံတရက်အစ်စ်အပေါ်သဘောတူညီမှုရရှိရေးဟာများစွာအခက်အခဲရှိနေပါတယ်။ထိုင်းနိုင်ငံမှာလွန်ခဲ့တဲ့အနှစ်20ကဆန္ဒပြသူ85ယောက်ကိုသတ်မှတ်မှုနဲ့စွဲချက်တင်ခံထားရတဲ့ရဲအရာရှိနဲ့စစ်ဘုဟောင်း15ယောက်ကိုကလာစီကန်သမကျမကျော်လွန်ခင်မှာရုံတင်စစ်စစ်နိုင်ပါမလားဆိုတာစီနေရီလူခွင့်အဖွဲ့တွေကသံသယရှိနေကြပါတယ်မလေးမြို့နယ်မွတ်စလင်အများစုနေထိုင်တာထိုင်းနိုင်ငံတောင်ပိုင်းနာသီဝနယ်မှာဖြစ်ပွားခဲ့တဲ့ဒီသက်ပြတ်မှုဟာကလာစီကသဥပဒေအရသတ်မှတ်ထားတဲ့အနှစ်20ကာလပြည့်မြောက်တော့မှာဖြစ်ပါတယ်2004ခုနှစ်မှာဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲကိုစစ်တပ်နဲ့ရဲဘက်ကပစ်ခတ်လို့လူခွင့်ဦးပွဲချင်းပြီးသေဆုံးကျန်ခွန်ဆက်ရှူကတော့ရဲအချုပ်ကားပေါ်မှာမွန်းကြက်တည်ဆုံခဲ့ရတယ်လို့ဒေဝင်းစုံစမ်းစစ်ဆေးဖော်ထုတ်နိုင်မှုရှိခဲ့ပေမဲ့အနာပိုင်းတွေအနေနဲ့ဘယ်သူမှတရားစွဲဆိုခြင်းယုံတင်ခြင်းစစ်ဆေးခြင်းမရှိခဲ့ပါဘူး။အဲပြီးခဲ့တဲ့အုံလာကမှအသက်မသေးကျန်ရသူတွေနဲ့တည်ဆုံသူတွေရဲ့ကျန်ရတဲ့ဆွေမျိုးမိသားစုတွေကအဲ့ဒီတုန်းကတာဝန်ရှိရာရှိရဲ့ပေါ်တရားစွဲဆိုလာခဲ့တာဖြစ်ပါတယ်။တရားဆွဲဆိုခံရသူတဦးချင်းစီအတင်းနဲ့တရားရုံးရဲ့ဆွဲဆိုကြားနာမှုတွေကိုလာရောက်ပြီးတော့အောက်တိုဘာ25ရက်မတိုင်ခင်ကိုရိုင်းတက်ရောက်နားထောင်ရမှာဖြစ်ပြီးဒီအတိုင်းမလုပ်နိုင်ရင်တော့ကာလာစီကန်သက်ဥပဒေအရအမှုပြက်ပြက်သွားတော့မှာဖြစ်ပါတယ်ခင်ဗျာ
ခုသတင်းဆောင်ပါတွေကိုတင်ပြပါတော့မယ်။စကိုင်းတိုင်းကမ်ဘလူးမြို့နယ်ကမင်းကုန်းနဲ့ညောင်စင်ကြီးကျေးရွာမှာစစ်ကောင်စီတပ်ပြူစောတီတပ်တွေကရွာထဲမှာရောရွာဝင်လန်းလေကွင်းပြင်လို့နေရာတွေမှာပါမြေမြုပ်မိုင်းတွေထောင်ထားခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်။ဒေသကာကွယ်ရေးတပ်ဖွဲ့တွေကတပ်နိုင်လောက်မြေမြုပ်မိုင်းတွေရှင်းလင်းနေပေမဲ့တူးဖို့နိုင်သေးတဲ့မြေမြုပ်မိုင်းတွေရှိနေသေးတာကြောင့်ဒေသခံတွေကျေးရွာတွေကိုပြန်မဝင်နိုင်ကြသေးဘူးလို့လည်းပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးနန်းလောင်ကပြောပြပါမယ်။
စကိုင်းတိုင်းထဲကကမ်ဘလူးမြို့နယ်မင်းကုန်းကျေးရွာနဲ့ညောင်စင်ကြီးကျေးရွာကိုလွန်ခဲ့တဲ့တလဝန်းကျင်လောက်ကစစ်ကောင်စီနဲ့ပြူစောထီတပ်တွေဝင်ရောက်တပ်ဆွဲပြီးအထိုင်စခန်လုပ်ဖို့ကြိုးစားခဲ့ကြပေမဲ့ဒေသကာကွယ်ရေးတပ်တွေရဲ့တိုက်ခိုက်မှုကြောင့်စစ်ကောင်စီတပ်တွေပြန်လည်ဆုတ်ခွာခဲ့ကြရတာပါစစ်ကောင်စီတပ်ဆုတ်ခွာသွားချိန်မှာကျေးရွာအတွင်းနဲ့ရွာအဝင်လမ်းလှည့်ခွေးပြင်ဆားတဲ့နေရာအနက်အပြားမှာမြေမြုပ်မိုင်းတွေထောင်ထားခဲ့တာကြောင့်စစ်ကောင်စီတပ်ကျေးရွာကထွက်သွားပြီးချိန်ရွာကိုပြန်ဝင်လာကြတဲ့စစ်ရှောင်းဒေသခံတွေထိခိုက်ခဲ့ကြရတယ်လို့ဒေသခံတွေကပြောပါတယ်မြေမြုပ်မိုင်းကြောင့်ဒေသခံတအုံထိခိုက်ပြီးတော့ဒေသကာကွယ်ရေးတပ်ဖွဲ့ဝင်တအုံသေဆုံးပြီးတအုံထိခိုက်ခဲ့တယ်လို့မြေပြင်ရဲဘော် K2 ကအခုလိုပြောပါတယ
်မြေမြုပ်မိုင်းကကျွန်တော်ဒီမကုန်းရောင်စင်ဝင်လုံးကအဲမြုပ်ခဲ့တဲ့မိုင်းတွေရှိရပေါ့မြေမိုင်းတွေပေါ့နော်ကိုအထိုင်ချမယ်လို့လာပြီးတော့ပြန်ဆုတ်သွားတဲ့နေသားဆိုတော့အဲမြေမိုင်းတွေထောင်ထားခဲ့တာပေါ့မြေမိပြီးတော့ကြာသုံးသွားတဲ့နေသားတွေရှိသေးတယ်ကျွန်တော်တို့ဒီရဲဘော်ပိုင်းတွေဆိုရှိအဲပြည်သူကကြည့်တာကအော်ဘော၃ယောက်ဒီ၃ယောက်တော့ရှိတယ်လေဒီ၃ယောက်ပေါ့နော်ဒီရွေးဘော်ကအာ၂ယောက်ပေါ့နော်ဆိုတော့၂ယောက်ထိရတာပေါ့၂ယောက်က၁ယောက်ကကြာတော့ဒီ၆ယောက်မိတဲ့ကတော့၆ယောက်တော့ချက်ထားပါအစီအောက်ပိုင်းကတော့ချက်ထားတယ်ဂျန်နဲ့ချီနေရတော့စီရဆက်ပူလို့ရှိတယ်
ပြင်းပြုံမိုင်းတွေကိုဒေသကာကွယ်ရေးတပ်ပကဖရေကတတ်နိုင်တဲ့လောက်ရှင်းလင်းကြပေမဲ့ပစ္စည်းကရိယာတွေမရှိတာကြောင့်အလုံမတွင်နိုင်ဖြစ်နေတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ NUG ရဲ့အဖွဲ့အစည်းတွေစီကိုမြေမြုပ်မိုင်းတွေရှင်းလင်းဖို့အတွက်လိုအပ်တဲ့ပစ္စည်းကရိယာတွေတောင်းဆိုထားပေမဲ့အခုထိမရသေးဘူးလို့ K2 ကပြောပါတယ်။
ကျောင်းရှာဖို့ရရဒီတိုင်းပဲတာမန်တော်ရဲ့ရည်ရည်ဒီတို့ပကဖအဖွဲ့တွေပါလေပေါ့အဲအဲကြီးတော့ကလည်းဟုတ်ဒီဖြစ်တဲ့နည်းနဲ့ပေါ့ဗျာတချုံလေးတွေနဲ့ပါလို့လည်းလို့ပုံစံလေးရရနည်းနေပဲရှားနေရတော့ပေါ့ဘလို့ကြီးအဆင်ပြေနေရှားနိုင်တဲ့နေရာတော့မရှိသေးဘူးဒါတော့မှလည်းဒီမိုင်းရှာချက်တွေပါလို့ဆိုလည်းမရှိသေးဘူးဗျအခုညီတော့တောင်းထားတာပေါ့ဗျာညီတော့မရသေးဘူးကျွန်တော်တို့ဆိုတော့ကျွန်တော်တို့အဲဒီတပည့်ဆောက်ဝင်တော့ကရတာကဟို18လုံးတော့ရတယ်ဗျာမြန်မာ18လုံးဟု
တ်ကဲ့
နောက်ထပ်ရတာလည်းဆိုတော့ဟိုဟာလောက်ရှိမှာပေါ့ဟိုဒီနည်းနည်းရရဲ့ဟုတ်ပါရဲ့ပေါ့အစောပိုင်းကနေဦးရတာရဲ့ဟိုတွေ့ရတယ်ဆိုလို့ရှိရင်တော့အလုံး30လောက်ပေါ့ဗျာနေနိုင်လုံး30လောက်တော့ရတာ။ရွာလေးထဲမှာတော့ဒီလမ်းမလျှောက်တွေပါတယ်တော့အတိတမြင်လာတော့ဟိုဟာလို့တော့ဟိုရှင်းပြီပေါ့ဗျာ။ဟိုလမ်းညွန့်လမ်းကြားတွေပြန်နေပြီးတော့အဲ့ဒီလေတော့အထွက်တွေပါတယ်ကျန်နေပေါ့ဗျာ။သူတို့ရွာအဝင်ထွက်လမ်းနေ
စစ်ကောင်စီထောင်ထားခဲ့တဲ့မြေမြုံမိုင်းအန္တရာယ်ကိုစိုးရိမ်တာကြောင့်မင်းကုန်းနဲ့ညောင်စင်ကြီးကျေးရွာတစ်ခုလုံးကဒေသခံတထောင်ဝန်းကျင်လောက်ကျေးရွာတွေထဲပြန်မဝင်ခိုင်းသေးပဲစစ်ဘေးရှောင်နေကြရဆဲဖြစ်တယ်လို့ပြောပါတယ်။လေကွင်းကိုသွားတဲ့လမ်းတွေနဲ့လေကွင်းတွေစိုက်ခင်းတွေပါမြေမြုပ်မိုင်းတွေရှိနေနိုင်တာကြောင့်ဒေသခံတွေဟာစိုက်ပျိုးရေးကမလုပ်နိုင်ကြတဲ့အခြေအနေဖြစ်နေတယ်လို့ K2 ကပြောပါတယ်
။ဟိုပြည်သူနဲ့ဟိုကနေကတော့အဲ့ဒီမြေမိုင်းအန္တရာယ်အကြောင်းလို့အများကြီးမတွန်းနိုင်ဘူး၊ရေလည်းမလုပ်နိုင်ဘူး။အဲ့အန္တရာယ်ကတော့ဟိုတောက်တဲ့အခါကျတော့ဟိုကဖြစ်နေတယ်ဗါလဲသူတို့ဒီလေတွေပါလဲလေလုံးချင်တော့ပေးချမလုပ်နိုင်ဘူး၊ရမထွက်ရဘူး။အဲ့တော့ဆိုတော့သူကလည်းပြည်သူကအဆက်ချင်တာဆိုတော့ဟုတ်ဆစ်ဆောင်ကအိနာဝင်းညင်ကဟိုဟာတော့ရှိမယ်ဒီဟို900လေးပါတော့လို့ရှင်တော့အဲဒီ1000လေးပါလောက်ရှိမှာပေါ့ရွာကြီးဆိုတော့
ကမ်ဘလူးမြို့နယ်အတွင်းမှာတရပိုင်းအတွင်းစစ်ကောင်စီကစစ်ကြောင်းလေးကြောင်းခွဲပြီးတော့စစ်ကြောင်းထိုးတာအထိုင်စခန်းတွေမှာအင်အားဖြည့်တင်းတာမျိုးတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီနဲ့ပြူစောထီတပ်တွေကကျေးရွာတွေအတွင်းကို drone နဲ့ပုံကြတာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်ဒေသခံတွေထိခိုက်ဒေဆုံးတာတွေရှိနေပြီးထိခိုက်သူတွေကုသပေးနိုင်ဖို့စေဝါလိုအပ်ချက်တွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာပြည်သူကကွေရတပ် PDF တွေရှင်နေနိုင်လို့နယ်မြေရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လေးရှိပါတယ်ဒီလိုနဲ့မြေရှင်းလင်းမှုတွေကြောင့်စကိုင်းတိုင်းမှာစစ်ဘေးရှောင်ရေးအတွက်ကနေ့စဉ်နဲ့အမျှတစ်ဖြည်းဖြည်းတိုးလာနေတာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုကအင်တာနက်အွန်လိုင်းနဲ့ဆိုင်တဲ့တည်ဆဲဥပဒေတွေပေါ်မှာနိုင်ငံရေးပါတီအသီးတွေကမေးခွန်းထုတ်လာနေကြပါတယ်။ဒီကိစ္စအပေါ်အခုနှစ်ရွေးကောက်ပွဲမှာရှင်ပြန်ကြမယ့်တပ်ပလောင်းကိုယ်စားလှယ်နှစ်ဦးဖြစ်ကြတဲ့ကမ်လာဟဲရစ်နဲ့ဒေါ်နယ်ထရမ့်တို့ဘယ်လိုများရှုမြင်ကြသလဲဆိုတာ VOA သတင်းတောက်မတ်တဘယ်ကသတင်းပေးပို့ထားပါတယ်။ကိုစောဝင်းနိုင်ကတင်ပြပေးပါမယ်။
Would you like now to
American နိုင်ငံရေးပါတီကြီးနှစ်ခုအကြားတူညီတဲ့အချက်ကိုပြပါဆိုရင် online လူမှုကွန်ရက်တွေအနေနဲ့လက်ရှိရက်တိလှုပ်ဆောင်နေတဲ့ပုံစံကိုပြောင်းလဲပြစ်ဖို့ဖြစ်ပါမယ်။ If
we don't have free speech,
Trump ကိုယ်တိုင်လည်းလူမှုကွန်ရက်အကောင့်တချို့ကနေပြည်ပင်ခံခဲ့ရပါတယ
်။ Upon my inauguration as president,
ကျွန်တော်သဘာဝဖြစ်ကြမ်းကြိမ်ပြီးတာနဲ့ online မှာဆက်လုပ်နေတဲ့ session 230ကိုပြင်ဆင်တဲ့ဥပဒေမူကြမ်းပုတ်ပေးဖို့လွှတ်တော်ကိုတောင်းဆိုတော့ပါမယ
်။1996ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ဒီ session 230ဟာကနေ့အသုံးပြုနေတဲ့ internet နဲ့ဆိုင်တဲ့ဥပဒေအလုံးရဲ့အခြေခံမူဖြစ်တယ်လို့ California တက္ကသိုလ်က Brandy Nonneki ကပြောပါတယ်။
It actually empowers platforms.
ဒါက online company တွေအနေနဲ့အရေးယူခံရခြင်းမရှိဘဲပသင့်တော်တဲ့ရေးသားတင်ပြမှုတွေကိုဖယ်ရှားခွင့်ရှိတဲ့ဥပဒေပါ။ဒါပေမဲ့လွတ်လပ်စွာပြောဆိုခွင့်ပြုထားတဲ့ First Amendment ကိုသွားထိခိုက်နေတယ်လို့ဆိုပြန်တယ်။ဘလို့ပဲဖြစ်ဖြစ်ဒီ First Amendment ဟာအစိုးရရဲ့ဖိနှိပ်မှုကိုပဲတက်ရောက်တယ်လို့ဖြစ်နေပါတယ်။ဒီ online company တွေကြတော့ပုဂ္ဂလိကကုမ္ပဏီတွေဖြစ်တယ်။ဒါကြောင့်တို့မှလွတ်လပ်စွာတင်ပြပိုင်ခွင့်ရှိပါတယ်။
အရင်ကဒီ session 230ကိုပြင်ဆင်ဖို့စူးစမ်းမှုတွေဟာမအောင်မြင်ခဲ့ပါဘူး။ Trump ရဲ့အကောင့်တွေပိတ်ခံလိုက်ရပြီးတဲ့နောက် Republican လွတ်တော်အမအများစုရှိတဲ့ Texas နဲ့ Florida ပြည်နယ်တို့ကလွတ်လပ်စွာပြောဆိုခွင့်အပေါ်လူမှုကွန်ရက်ကုမ္ပဏီတွေရဲ့လုပ်ပိုင်ခွင့်ကိုကန့်သတ်တဲ့ဥပဒေတွေပြဋ္ဌာန်းခဲ့ကြပါတယ်။ဒါပေမဲ့လူမှုကွန်ရက်ကုမ္ပဏီတွေအနေနဲ့အစိုးရရဲ့ဝင်ရောက်ဆော့ဖတ်မှုမပါဘဲသူတို့ထံမှာတင်ပြမှုတွေကိုလွတ်လပ်စွာတိဖြတ်ကန့်သတ်မှုတွေလုပ်နိုင်တယ်လို့နိုင်ငံတော်တရားရုံးချုပ်ကဆုံးဖြတ်ချက်ချလိုက်တဲ့အတွက်အဲ့ဒီပြည်နယ်တစ်ခုကဥပဒေတွေအခုချိန်ထိအသက်မဝင်သေးပဲဖြစ်နေပါတယ
်. It was a breeding ground for hate speech.
ကမလာဟာရီစ်ရဲ့ Democrat Party ကတော့လူမှုကွန်ရက်တွေဟာအမုန်းတရားပြောဆိုမှုတွေကိုအလွန်ကြုံခွင့်ပြုထားတယ်လို့ဆိုပြပါတယ်။2022ခုနှစ်ကဒီကိစ္စကိုကင်တွယ်ဖြေရှင်းဖို့ဒုသမရဟာရီစ်ကစူးစမ်းခဲ့ပူပါတယ်.
Hate has become so common on the internet.
Internet ပေါ်ကအမုန်းစကားတွေဟာအသုံးများလွန်းတဲ့အတွက်တမယိုးကြပြောနေကြစကားလို့ဖြစ်လာပါတယ်။တချို့လူတွေအတွက်ဒါဟာရှောင်လွှဲလို့မရတဲ့အရာဖြစ်လာပါတယ်။
လက်ရှိအချိန်ထိတော့လူမှုကွန်ရက်တွေအနေနဲ့သူတို့ထံမှာတင်ပြမှုတွေကိုလွတ်လပ်စွာတိဖြတ်ခွင့်ရှိနေပါသေးတယ်။ဒါပေမဲ့နိုင်ငံရေးသမားအများစုနဲ့အမေရိကန်အတော်များများကတော့ဒီကိစ္စမပြည့်ပြတ်သေးဘူးလို့ယူဆနေကြပါတယ်ခင်ဗျာ
။အခုဆက်လက်ပြီးနိုင်ငံတကာအကြောင်းသားတွေအကြောင်းကိုဆက်လက်တင်ပြပါမယ်။တရုတ်နိုင်ငံတက္ကသိုလ်တွေမှာတက်နေတဲ့အမေရိကန်ကျောင်းသားတချို့ရှိပေမယ့်အမေရိကန်တက္ကသိုလ်တွေမှာလာတက်နေတဲ့တရုတ်ကျောင်းသားအရေးအတွက်နဲ့ရှင်းလင်းရင်အလွန်ကိုနှဲပါပါလေ။ကက်သရင်းမက်ခယ်ဆန်ဗရင်ပေးပို့ထားတာကိုမတ်မြဇေအောင်ကဒီကျောင်းသားတွေအကြောင်းပြောပြပါပ
ါတရုတ်နိုင်ငံတက္ကသိုလ်တခုမှာကျောင်းတက်ခဲ့တဲ့မာယောဦးချူလာအတွက်ကတော့ကျောင်းတက်ခဲ့တဲ့ကာလအမှတ်တရတွေရှိသလိုအဆင်မပြေမှုတချို့လည်းရှိပါတယ
်ကျမတို့အမေရိကန်ကျောင်းသားတွေကိုအားလုံးကစောင့်ကြည့်နေကြတာ
တရုတ်နဲ့အမေရိကန်ကျန်းတင်မာမှုတွေရှိသလိုတရုတ်နိုင်ငံတွင်ခီးသွားလာမှုသတိပေးချက်တွေကြောင့်ပြီးခဲ့တဲ့နှစ်တရုတ်တက္ကသိုလ်တွေမှာလာတက်တဲ့ American ကျောင်းသား900လောက်ရှိပါတယ်။တစ်ဖက်မှာတော့ American နိုင်ငံရဲ့ဌာနပညာရေးဗီဇာထုတ်ပေးတဲ့စီးရင်ရ2023ခုနှစ် American တက္ကသိုလ်တွေမှာလာတက်တဲ့တရုတ်ကျောင်းသားက2,900ရှိပါတယ်
။ Given the stakes of the world's most consequential bilateral relationship
အခြေခံအပြည့်တော့ American တရုတ်နှစ်နိုင်ငံဆက်ဆံရေးအကျိုးဆက်ကျောင်းသားဖလေတဲ့အရေးအတွက်များများရှိဖို့လိုအပ်ပါတယ်။ဘာသာစကားယဉ်ကျေးမှုစတာတွေကိုဖလေတာကတဆင့်တလေထုံးစံတွေကိုနားလည်သဘောပေါက်ဖို့လိုအပ်ပါတယ
်။တချို့အမေရိကန်ကျောင်းသားတွေကတော့တရုတ်နိုင်ငံမှာကျောင်းသားတက်မဲ့အစားအလားတူနိုင်ငံတကာယဉ်ကျေးမှုဒလိရီကိုလေ့လာနိုင်တဲ့အကြောင်းတွေကိုရွေးချယ်ကြပါတယ
်။ကယောကနောက်ပိုင်းတရုတ်နိုင်ငံမှာကျောင်းတက်ဖို့ရွေးချယ်တဲ့သူကပိုနေသွားတယ်လို့ထင်ပါတယ်။ဒါကြောင့် UK ဘက်ကကျောင်းတွေအထူးသဖြင့်ဆင်းသွင်းတဲ့လူတွေပိုများလာပါတယ်။ Oxford ကိုအများဆုံးရွေးကြတယ်ပြီးတော့ Denmark ပေါ့။
And then in Denmark. Do John the Raven Wang are American Muro Washington DC George Washington တက္ကသိုလ်မှာတက်ရောက်ပညာသင်ကြားနေပါတယ်။ American မှာကျောင်းလာတက်ခွင့်ရပြီးအတွေ့အမြင်သစ်တွေကိုဖော်ထုတ်ချပြခွင့်ရတာဟာတရုတ်နိုင်ငံကတငယ်ချင်းတွေနဲ့ကွာခြားချက်ပဲလို့နိုင်ငံတကာဆက်ဆံရေးအထူးပြုတတိယနှစ်ကျောင်းသူဝင်းကပြောပါတယ်။
They mostly learn about like socialism like Marxism
တူနိုင်ငံမှာကျင်းခဲ့တဲ့တငယ်ချင်းတွေက through social war အကြောင်း max war အကြောင်းစာရီတင်ရတယ်လို့ပြောပေမဲ့ဒီမှာတော့ democracy စနစ်အရင်းရှင်စနစ်ကိုလေ့လာရပြီးတော့ theory တသက်မဟုတ်ဘူးစာရီလက်တွေတင်ရတယ်လို့သူကပြောပါတယ်တူနိုင်ငံမှာကျောင်းသွားတက်ခဲ့တဲ့ all chula ကတော့သူကြုံခဲ့တဲ့အတွေ့အကြုံတွေကိုပြောပြပါတယ
် Before I went to China I thought thatChina was kind of this hole where information
တိကျဖို့မသွားခင်ကျမထင်ထားတာကသတင်းတွေပိတ်ခံထားရတယ်ဝါရဖြန့်ထားတယ်ဖိနှိပ်ခံရတယ်ဒီလိုထင်နေတာအတိုင်းအတာတစ်ခုထိတော့ဟုတ်ပါတယ်ဒါပေမဲ့အဲ့ဒီကိုရောက်ပြီးတော့လည်းအားလုံးသိထားသလိုတော့မဟုတ်ဘူးဆိုတာကိုတွေ့ခဲ့ရပါတယ်
သူကတရုတ်နိုင်ငံကိုတနေ့ပြန်သွားမယ်လို့စဉ်းစားထားပေမဲ့ဘွေးရပြီးရင်တော့အမေရိကန်မှာပဲအလုပ်လုပ်ဖို့ရည်ရွယ်ထားပါတယ်ရှင်
View American တိုင်းရဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ radio season တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်သံ line နဲ့ကျွန်တော်တို့ VOA မြန်မာပိုင်း internet ဆာမင်နာ၊နောက်တော့လူမှုကွန်ရက်ဆာမင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA radio ညပိုင်း season ကို radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် view မြန်မာညာချမ်း radio season ကိုည9:00ကနေ 10:00 အထိ line to meter 32 kHz 9303ညနဲ့9383ည line to meter 51 kHz 9885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီ season ကိုပြန်နားထောင်မယ်ဆိုရင်ည10:00ကနေ 11:00 အထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အတန်းရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။ခုတော့ပတ်စဉ်အစီအစဉ်တွေကို Democracy ဆွေးနွေးကနေစပါမယ်။မြန်မာနိုင်ငံကနေထွက်ပြေးခုန်လုံကြတဲ့သူတွေကိုနိုင်ငံတကာဥပဒေထိုင်းဥပဒေနဲ့အညီအကူအညီမပေးနိုင်ခဲ့ဘူးလို့ထိုင်းအောက်လွှတ်တော်အမျိုးသားလုံခြုံရေးကော်မတီဥက္ကဋ္ဌနဲ့ပြည်သူ့ပါတီဒုတိယကောင်ဆယ်လွှတ်တော်အမတ်ရက်စီမန်ရ ோம் ကပြောပါတယ်မြန်မာပဋိပက္ခနဲ့ဒေသအတွင်းတည်ငြိမ်ရေးထိုင်းနိုင်ငံနဲ့ဝင်ရောက်လာကြတဲ့မြန်မာတွေရေးကိုမတ်အင်ဂျင်နိုင်ငံမစ္စတာရက်စီမန်ရ ோம் ကိုမေးမြန်းထားပါတယ်ခင်ဗျာ
I need to join this room. So, you know, as a chairman of the National Security Commission of the Thai House of Assembly, so, and then also the one of the Sit Deck, Anna Thing Gera Jao, a choose up here, Thai Nangan, Yin Sai Niare, Chini Rigaro,မြန်မာနိုင်ငံမှာပဋိပက္ခအခြေအနေတွေကြောင့်ထွက်ပြေးခိုလုံလာတဲ့ဒုက္ခတွေတွေပါဝင်ရွှေပြောင်းအလုသမားတွေဟာတစ်နှစ်ထက်တစ်နှစ်အဆမတန်များပြားလာတာကိုရင်ဆိုင်နေရတာပါဒါကြောင့်ထိုင်းအောက်လွှတ်တော်ရဲ့အမျိုးသားလုံခြုံရေးဆိုင်ရာကော်မတီဥက္ကဋ္ဌနဲ့ပြည်သူ့ပါတီဒုတိယခေါင်းဆောင်လွှတ်တော်အမတ်ရန်စီမန်ရ ோம் ကတော့ထိုင်းနိုင်ငံမှာအရေးတကြီးပြုပြင်ပြောင်းလဲရေးတွေလိုအပ်နေကြောင်းVOA နဲ့တွေ့ဆုံမေးမြန်းခဲ့မှာအလေးပေးပြောကြားခဲ့ပါတယ်။ဒါ့အပြင် VOA နဲ့တီးတန့်တွေ့ဆုံမေးမြန်းခဲ့မှာ Mr. Rome ကထိုင်းနိုင်ငံမှာရွှေပြောင်းနေထိုင်မှုအကျဉ်းပြတ်ခြားစားမှုစတဲ့အကျက်တဲတွေကိုဖြေရှင်းဖို့ညှိနှိုင်းဆောင်ရွက်ဖို့လိုအပ်နေကြောင်းလည်းဆွေးနွေးထားပါတယ ်။ So what are your criticism of the အဲ့တော့ဒီအချက်တဲပေါ်မှာလက်ရှိအစိုးရရဲ့ကင်တွဲဖြည့်ရှင်းပုံကို Mr. Rome ဘယ်လိုမြင်ပါလဲရှင
် Well have to say that you know the crisis the civil war that happened in Myanmar is very long you know
မြန်မာနိုင်ငံမှာပြည်တွင်းစစ်ဆူဆူဝါးဝါးဖြစ်ခဲ့ပြီးတော့လူအများပြားထိုင်းနိုင်ငံကိုထွက်ပြေးခဲ့ရပါတယ်။ကံမကောင်းစွာပဲထိုင်းနိုင်ငံဘက်ကပြင်ဆင်မထားပါဘူး။ဒုက္ခသည်တွေဟာတရားဝင်မှုမရှိဘဲခေါလုံကြရပါတယ်။နိုင်ငံတကာနဲ့ပြည်တွင်းဥပဒေတွေနဲ့အညီသူတို့ကိုမထားနိုင်ပါဘူး။ဒါကြောင့်မို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဖို့ NGO တွေနဲ့လှုပ်ဆောင်နေပေမဲ့ရေရှည်ဖြည့်ရှင်းချက်လိုအပ်ပါတယ်။ထိုင်းနိုင်ငံဟာမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းကီလိုမီတာ2400ကျော်ဝေးပြီးတော့မတည်ငြိမ်မှုတွေကြောင့်မွေးဆွေးဝါးမှောင်ခိုကူးမှုလူမှောင်ခိုကူးမှုစတဲ့ဒီတရားမဝင်လှုပ်ရှားမှုတွေရှိနေပြီးတော့ထိုင်းနဲ့ဒေသအတွင်းကိုထိခိုက်စေပါတယ်မြန်မာနိုင်ငံတွင်းငြိမ်းချမ်းရေးနဲ့ဒီမိုကရေစီကိုထောက်ခံအားပေးဖို့အတွက်စစ်ကောင်စီကိုအာဆီယံကနေပြီးတော့ဖိအားပေးရပါမယ် ထိုင်းနိုင်ငံဟာမြန်မာနိုင်ငံသား6တန်းကိုရေဒီယိုအဖြစ်တရားဝင်နေထိုင်ခွင့်ပေးပြီးတော့အလောက်ကိုင်းတဲ့ပညာရေးကိုအကူအညီပေးရပါမယ်။လက်ရှိမှာတော့ဒီကိစ္စနဲ့ပတ်သက်လို့အစိုးရမူဝါဒကမရှင်းလင်းသေးပါဘူး။
So right. What do you think?
ဒါဆိုရင်ဘယ်အဆင့်ကိုချက်ချင်းလှုပ်ဆောင်သင့်တယ်လို့မြင်ပါလဲ။
You know, register the Myanmar people to live in Thailand. Now, one of the problems that we are facing is the corruption. A lot of refugees.
ထိုင်းနိုင်ငံအနေနဲ့ပထမဆုံးလှုပ်တင်တာကမြန်မာလူမျိုးတွေကိုစီးရင်ကောက်ယူမှတ်ပုံတင်ဖို့ဖြစ်ပါတယ်။ကျွန်တော်ရင်ဆိုင်နေရတဲ့ပြဿနာတွေတဲကတစ်ခုကတော့အဂတိလဲစားမှုပါ။ဒုက္ခသည်အများပြားဟာအလုလုဖို့ရဲဒါမှမဟုတ်တခြားအာဏာပိုင်တွေထံကိုပတ်စံပေးရပါတယ်။တကယ်လို့ထိုင်းစုရကထိုင်းနိုင်ငံထဲမှာနေထိုင်တဲ့သူတွေကိုအသိမှတ်ပြုမယ်ဆိုရင်သူတို့အတွက်ကျန်းမာရေးစောင့်ရှောက်မှုတောင်မကပညာရေးကိုပါအကူအညီပေးနိုင်ပြီးတော့တစ်ဖက်မှာတော့သူတို့ဘက်ကအခွန်ပေးဆောင်ဖို့တောင်းရှိပါတယ်။တချိန်ထဲမှာလည်းပဲလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ဖို့ဂျပန်၊အမေရိကန်၊ဩစတြေးလျစတဲ့မိတ်ဆွေနိုင်ငံတွေနဲ့ဆက်သွယ်အကူအညီတောင်းဖို့လိုပါတယ်။
So a recent lower house report highlighted
the Thai outlet တော်မှာမကြသေးခင်ကတင်သွင်းတဲ့ရွှေပြောင်းအလုပ်သမားတွေရည်အစင်ခန်းစားမှာဆိုလို့ရှိရင်ဥပဒေဆိုင်ရာအာဏာချက်တွေရှိနေတယ်လူခွင့်ရေးချိုးဖောက်ခွင့်အခြေအနေတွေရှိနေတယ်လို့ထောက်ပြထားတာတွေရှိနေပါတယ်ဆိုတော့ Mr. Rome နေနေကဘလို့အပြောင်းလဲတွေကိုအဆိုပြုထားပါတယ်လဲ
So when we register them, you know we can make sure that our law we protect them.
သူတို့ကစီးပွားစုမှတ်ပုံတင်ထားမယ်ဆိုရင်ဥပဒေအရသူတို့ကိုအကာအကွယ်ပေးနိုင်မှာပါအခုကသူတို့ကိုအတိမတ်မပြုထားတော့လူခွင့်ချိုးဖောက်ခံမှုတွေဖြစ်လာနိုင်ပါတယ်အသေးချာမှတ်ပုံတင်စီးပွားစုထားမယ်ဆိုရင်တော့ဒလူချိုးဖောက်ခံရင်သူတို့ဘက်ကလည်းတိုင်ကြားနိုင်ပါတယ်တချိန်ထဲမှာလည်းပဲပြဿနာကိုတကယ်ဖြေရှင်းခြင်းနဲ့ဆိုရင်စပြီးတော့လှုပ်ဆောင်စရာတွေရှိပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီကဘုံကျဲတက်ခိုက်မှုကြောင့်ပြည်တွင်းဒုက္ခသည်နှစ်တန်းကျော်ရှိတယ်လို့သိရပါတယ်ဒါကြောင့်မလို့နိုင်ငံတကာအတိုက်ဝန်းကစစ်ကောင်စီကိုဖိအားပေးပြီးတော့ဒီလိုမျိုးဘုံကျဲတက်ခိုက်မှုတွေရပ်တန့်သွားလို့ရှိရင်ဒုက္ခသည်သတန်းလောက်သူရဲ့နေရရင်ကိုပြန်သွားဖို့ရှိပါတယ်။ဒါကြောင့်ထိုင်းနိုင်ငံအနေနဲ့ဒုက္ခသည်တွေကိုစီမံခန့်ခွဲရုံနဲ့မဟုတ်ဘဲနဲ့မြန်မာနိုင်ငံကအခြေအနေတွေကိုလည်းကင်တွယ်ဖြေရှင်းဖို့လိုပါတယ်
။ Ministries have been criticized for
တဖက်မှာလည်းထိုင်းဆိုရဝန်ကြီးဌာနတွေချင်းချင်းမှာပေါင်းစည်းလှုပ်ဆောင်ဖို့ဆိုတာမျိုးမရှိဘဲနဲ့တီးခြားစီလုပ်နေကြတယ်လို့လည်းဝေဖန်တာတွေရှိနေပါတယ်။အဲ့တော့ဝန်ကြီးဌာနတွေအချင်းချင်းပေါင်းဆက်ညှိနှိုင်းဖို့ပို့ပြီးတော့အားကောင်းလာအောင်ပေါ့နော်ဘလို့အစီအစဉ်တွေရှိနေပါသလဲရှင
်။ Okay. As a chairperson of the committee on the
မြန်မာလူမျိုးရေးကော်မတီဥက္ကဋ္ဌအနေနဲ့ကျွန်တော်တို့အကြံပြုချက်တွေဟာထိုင်းနိုင်ငံအကျိုးစီးပွားအတွက်တည်ကြစေမှာပါ။ကုလသမဂ္ဂလူခွင့်ကောင်စီမှာထိုင်းနိုင်ငံအနေနဲ့ကြီးမားတဲ့အခမ်းကဏ္ဍကနေပြီးတော့ပါဝင်ဆောင်ရွက်ဖို့ရည်မှန်းထားတယ်ဆိုတော့ထိုင်းနိုင်ငံဂုံတိုက်ခါကိုထိန်းထားနိုင်ဖို့ဒုက္ခသည်တွေကိုကောင်းမွန်စွာကင်တွယ်စီမံရပါမယ်။မြန်မာဒုက္ခသည်တွေဘေးကင်းစွာနေထိုင်နိုင်စေဖို့နိုင်ငံကြေးဝန်ကြီးဌာနနဲ့လက်တွဲဆောင်နေပါတယ်။ဒါအပြင်မြန်မာစစ်ကောင်စီဟာလက်နက်ဝယ်ယူနိုင်ဖို့ထိုင်းနိုင်ငံရဲ့ဗန်လုပ်ငန်းစနစ်ကိုအသုံးချနေပါတယ်။ဒါကိုအရေးယူဆောင်ဖို့နိုင်ငံကြေးဝန်ကြီးကိုကျွန်တော်တို့တွန်းအားပေးနေပါတယ်။
Access to healthcare education
ထိုင်းနိုင်ငံမှာဆိုလို့ရှိရင်ရွှေပြောင်းလုပ်သမားတွေအတွက်ကျန်းမာရေးစောင့်ရှောက်မှုနောက်တစ်ခါပညာရေးနဲ့အခြေခံဝန်ဆောင်မှုတွေရရှိဖို့အတွက်ကအခက်အခဲတွေဆက်ပြီးရှိနေပါတယ်အဲ့တော့ဒါနဲ့ပတ်သက်လို့အစိုးရဘက်ကကြိုးပမ်းအားထုတ်မှုတွေကိုရော Mr. Rome အနေနဲ့ဘယ်လိုအကဲဖြတ်တယ်လဲနောက်ပြီးတော့ဘာတွေလုပ်တင်လဲလို့မြင်လဲရှင
် Well now the policy about the education of Thailand is also clear.We found out that
ထိုင်းနိုင်ငံပြည်ပညာရေးနဲ့ပတ်သက်တဲ့မူဝါဒကရှင်းလင်းလင်းမရှိပါဘူး။ Clear ရမြန်မာဘာသာနဲ့တချင်းဆိုလို့ Nick Lin Thing ကြောင့်တွေပြည့်လျက်ရတဲ့ဥပမာမျိုးတွေရှိပါတယ်။ပြဿနာကဒုက္ခသည် Clear အတွက်ကထိုင်းနိုင်ငံမှာကြောင်းတက်ဖို့အလွန်ခက်ခဲပြီးတော့ကြောင်းတိုင်းမှာလည်းတူညီတဲ့မူဝါဒတွေမရှိပါဘူး။နေဆက်က Clear ထိုင်းပညာရေးကိုမတတ်နိုင်လို့ထိုင်းအာဏာပိုင်ဘက်ကသူတို့အတွက်တီးခြားမြန်မာစာအစီအစဉ်တစ်ခုဖန်တီးဖို့ကြိုးစားပေမဲ့ဒါကအတိတ်ပဲမရှိဘူးထင်ပါတယ်။ထိုင်းစုအနေနဲ့ကမြန်မာစာအစီအစဉ်ကိုဘယ်လိုဖန်တီးနိုင်မလဲ။အရာရေးကြီးတဲ့ယာရီတဲကတခုကတော့ဒီမူဝါဒကိုပြောင်းလဲဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။ Clear ကပြစ်ကင်းပါတယ်။ထိုင်းပညာရေးစနစ်ကိုသူတို့လက်လန်းမှီသင့်ပါတယ်။တကယ်တော့သူတို့အတွက်နေရာလွတ်တွေလည်းရှိပါတယ်။ကျွန်တော်လူဖွဲ့စည်းကတက်ကြီးတွေများပါတယ်။မေးဖွားနှုတ်နှဲပါပြီးတော့တက်မဲ့ Clear တွေမရှိလို့ကြောင်းနေတော့ပိတ်ထားရပါတယ်။ကျွန်တော်သာဆိုရဆိုရင်တော့ထိုင်းနိုင်ငံအနေနဲ့မြန်မာလူမျိုးတွေအတွက်ပညာရေးစနစ်ကိုဖွင့်ထားပါလိမ့်မယ်။သူတို့အတွက်ပညာပိုရလေလေသူတို့အတွက်သာမကထိုင်းနိုင်ငံအတွက်ပါအကျိုးရှိလေလေဖြစ်ပါလိမ့်မယ်။
So what do you think that there was a protest in front of
the Thai Nai Ngam ma Myanmar dukha the ahi twat ka asa matan mya pya la ni da ne patat pi lo lu ngae de yet pai ga so yin Myanmar tan yong shi ma Thai နိုင်ငံသားတချို့ပေါ့နော်ဆန္ဒပြကန့်ကွက်ခဲ့တာတွေရှိပါတယ်ဒီဆန္ဒပြပွဲမျိုးတွေဖြစ်လာဖို့ကဘေးအရာတွေကတွန်းအားပေးနေတယ်လို့မစ္စတာရိုးမြင်လဲရှင
် Now we are in a bad economic situation many people will lose job and
ထိုင်းနိုင်ငံဟာစီးပွားရေးအရရုန်းကန်လာတာမျိုးအလုပ်ကိုင်တွေဆုံးရှုံးနေပြီးတော့ဒီနေရာမှာမြန်မာဒုက္ခသည်6တန်းကျော်ရှိလာမှုတင်းမာမှုတွေကလည်းမြင့်တက်လာပါတယ်အချင်းပြတ်ချစားမှုတွေတိုးစီပြီးတော့ဒုက္ခသည်တွေအနေနဲ့ဒီသူတို့ရှင်သန်နေထိုင်ခွင့်ရဖို့မဖြစ်မနေလက်ပေးရတဲ့အခြေအနေမှာဖြစ်နေပါတယ်။မြန်မာဒုက္ခသည်တွေနဲ့ပတ်သက်တဲ့ရာဇဝတ်မှုတွေကမကြာခဏလူသိရှင်ကြားဖော်ပြခံရပြီးတော့ထိုင်းနဲ့မြန်မာလူမျိုးတွေအကြားမှာဆက်ဆံရေးတွေဆိုးဝါးလာပါတယ်။ဒုက္ခသည်တွေကိုစီးရင်ပြုစုမှတ်ပုံတင်လိုက်မယ်ဆိုရင်အောက်ဒီလက်စားမှုယုံနေစီပြီးတော့ဥပဒေအရဒန်းတူညီမျှမှုလည်းရှိလာပါမယ်။ထိုင်းဥပဒေအရကဏ္ဍအတော်များများမှာနိုင်ငံသားတွေကိုအလုပ်လုပ်ကင်ခွင့်ကန့်သတ်ထားပါတယ်။ဒါကိုအသေးချာစီမံခံကွက်နိုင်မယ်ဆိုရင်မြန်မာလူသမားတွေဟာထိုင်းစီးပွားရေးကိုတည်တည်သာကျိုးပြုနိုင်ပါလိမ့်မယ်။သူတို့ဟာထိုင်းနိုင်ငံအတွက်မရှိမဖြစ်လိုအပ်ပြီးတော့သူတို့ရဲ့အခြေအနေကိုသာကြည့်ရှုဆောင်မပေးမယ်ဆိုရင်ကျွန်တော်တို့အားလုံးအတွက်ကူညီဖြစ်မှာပါ။
အဲ့တော့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ဒီထိုင်းမှာရှိနေတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေကိုဘယ်လိုသတင်းစကားပြောချင်လဲရှင
်။
မြန်မာနိုင်ငံကလူတွေဟာသူ့ရဲ့မိသားစုတွေကိုထောက်ပံ့နိုင်ဖို့မျှော်လင့်ပြီးတော့ဒီမှာငြိမ်းချမ်းရေးနဲ့လုံခြုံမှုကိုရှာတယ်ဆိုတာနားလည်ပါတယ်။မြန်မာနိုင်ငံမှာအကြက်တဲကြောင့်သူတို့ထွက်ပြေးပြီးတော့တခြားနေရာတွေမှာအခွင့်အလမ်းတွေရှာကြရတာပါ။ထိုင်းလွှတ်တော်အမတ်တဦးအနေနဲ့ဒီထိုင်းနိုင်ငံကိုလူခွင့်ရေးလက်ကင်ထားစေခြင်းပေမဲ့သမိုင်းကြောင်းပညာရေးနဲ့စီးပွားရေးအချက်အလက်တွေကြောင့်ခက်ခဲပါလိမ့်မယ်။အိမ်နီးချင်းအနေနဲ့မြန်မာနဲ့ထိုင်းနိုင်ငံဟာလက်တွဲလှုပ်ဆောင်ရမယ်လို့ယုံကြည်ပါတယ်။မြန်မာနိုင်ငံအခြေအနေတိုးတက်လာစေဖို့စစ်မှန်တဲ့အပြောင်းလဲလိုပါတယ်။မြန်မာပြည်သူတွေဟာငြိမ်းချမ်းရေးနဲ့ဒီမိုကရေစီလိုချင်တယ်ဆိုတာသိပါတယ်အတူတူအောင်မြင်နိုင်မယ်လို့မျှော်လင့်ပါတယ
်ခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါအမေရိကန်အိန္ဒိယဂျပန်ဩစတြေးလျတို့ပါဝင်တဲ့ Quad အဖွဲ့ရဲ့ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီကိုဂျက်လင်းစီအပါဝင်လက်နက်တွေမတင်ပို့ချဖို့ကမ္ဘာနိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်ချိန်နှဲမှာပဲကုလသမဂ္ဂမှာတာမကြီးဥကျော်မိုးထွန်းဆက်ထားရှိရေးအတွက်အဝေးရောက်မြန်မာတွေကဆန္ဒပြခဲ့ကြပါတယ်။ဒီအကြောင်းတွေကိုပြည်သွင်းနိုင်ငံတင်ပြထားပါတယ
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေကုလသမဂ္ဂမှာတာမကြီးဦးကျော်မိုးထွန်းဆက်လက်နေရာရရှိရေးအမေရိကန်နဲ့ကနေဒါရောက်မြန်မာများကုလသမဂ္ဂဌာနချုပ်ရှေ့မှာထောက်ခံဆန္ဒပြတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာစစ်ကောင်စီကိုဂျက်လီရင်လောင်စာစီတွေအပါအဝင်လက်နက်တင်ပို့မှုတွေမလုပ်ကြဘူးကမ္ဘာနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုအိန္ဒိယဂျပန်နဲ့ဩစတြေးလျနိုင်ငံခေါင်းဆောင်တွေကတိုက်တွန်းလိုက်ပါတယ်အမေရိကန်ပြည်ထောင်စုဒလာဝဲပြည်နယ်သမ္မတဂျိုးဘိုင်ဒန်နေထိုင်ရာဝဲလ်မင်တန်မြို့မှာစက်တင်ဘာလ21ရက်နေ့ကပြုလုပ်ခဲ့တဲ့ Quad အဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးအပြီးပူးတွဲကြေညာချက်မှာထည့်သွင်းဖော်ပြခဲ့တာဖြစ်ပါတယ်။စစ်ကောင်စီကိုလေရင်စီရောင်းချနေတာတွေတားမြစ်နိုင်ရေးဟာအရေးကြီးတဲ့အချက်ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့နေပြည်တော်အပါအဝင်ပြည်နယ်နဲ့တိုင်းဒေသကြီး၉ခုမှာဒေသခံပြည်သူတွေရေကြီးတဲ့တံပြင်းထန်စွာခံစားနေရချိန်မျိုးမှာလာရှူတီဘောလိုမြို့ကြီးတွေအပါအဝင်အညာတခွင်ကကြေးရွာတွေကိုစစ်ကောင်စီလက်တပ်ကဘုံကျဲတိုက်ခိုက်မှုတွေဇက်တိုက်လုပ်နေလို့ပါပဲ။ Quad အဖွဲ့ထိပ်သီးအစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်၊အိန္ဒိယဝန်ကြီးချုပ်မိုဒီ၊ဂျပန်ဝန်ကြီးချုပ်ဖူမီအိုကီရှိဒါ၊ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘန်နီစ်တို့တက်ရောက်ခဲ့ကြပါတယ်။ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးဒါဘရာဝူဝတ်ကလည်းစစ်ကောင်စီအတွက်လက်နက်နဲ့လောင်စာစီတင်ဖို့ပေးနေတာတွေရပ်ဆိုင်းသွားတာမြင်ကျင်တယ်လို့စက်တင်ဘာလ19ရက်နေ့ကပြုလုပ်တဲ့မြန်မာရေးကုလသမဂ္ဂလုံခြုံရေးကောင်စီတကားပိတ်အစည်းအဝေးပြီးမှသတင်းထုတ်တွေကိုပြောကြားခဲ့ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဘော်ဂါတက်ကလည်းမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်အရက်သား9350ဦးတပ်ဖြတ်ခံခဲ့ရတဲ့အကြောင်းအဲ့ဒီအထက်မှာ2421ဦးဟာ2023 AB ကနေ2024ဇွန်လအတွင်းတပ်ဖြတ်ခံခဲ့ကြရခြင်းဖြစ်ပြီးရာပေါင်းများစွာဟာလေကြောင်းတိုက်ခိုက်မှုနဲ့အမြောက်များနဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့ကြရခြင်းဖြစ်ကြောင်းအရင်နှစ်အစည်းအဝေးခန်းစာတင်တဲ့ကာလတည်းတေဆုံးသူ50ရာခိုင်နှုန်းပိုများလာတယ်လို့သူ့ရဲ့အစည်းအဝေးခန်းစာမှာဖော်ပြထားတဲ့အကြောင်းအေယာဝတီသတင်းဌာနရဲ့မြန်မာစစ်တပ်ကအရက်သားများကိုဖမ်းဆီးတပ်ဖြတ်မှုအရှိန်မြင့်ဟုကုလအစည်းအဝေးခန်းစာဆိုတဲ့သတင်းမှာဖော်ပြထားပါတယ်တေဆုံးခဲ့သူအများစုဟာ မြန်မာစစ်ကောင်စီလေတပ်ရဲ့ဘုံကျဲတိုက်ခိုက်မှုနဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ဖြစ်တယ်ဆိုတာကိုကုလသမဂ္ဂအစိုးရခန်းဆက်ကမိမောင်းထိုးပြထားပါတယ်။ဒါကြောင့်လဲမြန်မာစစ်ကောင်စီကိုဂျက်လီယင်စီတွေလက်နက်တွေမတင်ဖို့မယောင်းချဖို့အမေရိကန်အိန္ဒိယဂျပန်ဩစတြေးလျတို့ပါဝင်တဲ့ကွတ်အဖွဲ့ခေါင်းဆောင်တွေနဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးဘာဘရာဝူဝတ်တို့ကပြောကြားခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကလည်းပြီးခဲ့တဲ့ဩဂုတ်လ22ရက်နေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့ငြိမ်းချမ်းရေးတည်ဆောက်ရေးနှင့်ရေရှည်တည်တံ့သောငြိမ်းချမ်းရေးငြိမ်းချမ်းရေးအစီအစဉ်သစ်အောက်မှကမ္ဘာလုံးဆိုင်ရာအဆင့်ဒေသတွင်းအဆင့်နှင့်နိုင်ငံအဆင့်တို့၌ပြည်ပကကြိုတင်ကာကွယ်ရေးခေါင်းစဉ်နဲ့ပြုလုပ်တဲ့တကားဖွင့်အစည်းအဝေးမိန့်ခွန်းမှာစစ်တပ်၏ရက်ဆက်ကြမ်းကြုတ်မှုများကြောင့်နေရစွန့်ခွာရသူနှင့်ဒုက္ခသည်များအရေအတွက်မှာ 3.2 တန်းအထိမြင့်တက်လာခဲ့ပြီး 18.6 တန်းမှာလူသားချင်းစာနာထောက်ထားမှုအကူအညီများကိုအထူးလိုအပ်လျက်ရှိကြောင်းကလေးငယ်များနှင့်လူငယ်အများပြားမှလည်းပညာသင်ကြားခွင့်နှင့်ကျန်းမာရေးစောင့်ရှောက်မှုတို့ကိုဆုံးကျုံနေကြရပြီးအမျိုးသမီးများမိန်းကလေးငယ်များနှင့်ရိုဟင်ဂျာများအပါအဝင်ထိခိုက်လွယ်သောအုပ်စုများမှစစ်တပ်ကကျူးလွန်သည့်အမျိုးမျိုးသောအကြမ်းဖက်မှုများကိုရင်ဆိုင်နေကြရကြောင်းစစ်တပ်သည်လူသားချင်းစာနာထောက်ထားမှုလုပ်ငန်းများကိုနိုင်ငံရေးအရာလက်နက်တပ်ဖွဲ့အသုံးချလျက်ရှိသဖြင့်ရင်းလုပ်ငန်းများလှုပ်ဆောင်ရာတွင်လည်းစိန်ခေါ်မှုများဆက်လက်ဖြစ်ပေါ်နေပြီးလိုအပ်သည့်ဝန်ဆောင်မှုများကိုထိရောက်စွာဖော်ဆောင်ပေးရန်ခက်ခဲလျက်ရှိကြောင်းထည့်သွင်းပြောကြားခဲ့တာတွေ့ရပါတယ်။တမ္မာကြီးဦးကျော်မိုးထွန်းဟာအာဏာသိမ်းစစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုတွေ၊အယက်သားပြည်သူတွေနဲ့စစ်ဘေးရှောင်စခန်းတွေကိုဘုံကျဲတိုက်ခိုက်မှုတွေနဲ့စစ်ကောင်စီရဲ့စစ်ရာဇဝမှုမြောက်တဲ့ကျူးလွန်မှုတွေအကြောင်းကိုကုလသမဂ္ဂဆင်မြင့်ထက်ကတဆင့်ကမ္ဘာခေါင်းဆောင်တွေနဲ့တကွတကမ္ဘာလုံးကကြားသိအောင်အချိန်နဲ့တပြေးညီကြိုးပမ်းဆောင်ရွက်နေတာကိုမီဒီယာတွေမှာတွေ့မြင်နေရပါတယ်။ဒါကြောင့်လေကုလသမဂ္ဂမှာမြန်မာသားမကြီးဦးကျော်မိုးထွန်းဆက်လက်တည်ရှိရေးအတွက် Global Action for Credential Campaign 2024ကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်ရုံးရှိမှာလူထုထောက်ခံရှိတဲ့ပွဲတစ်ခုစက်တင်ဘာလ22ရက်နေ့ကပြုလုပ်ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီထောက်ခံရှိတဲ့ပွဲကိုအမေရိကန်ပြည်ထောင်စုပြည်နယ်အသီးသီးမှနေထိုင်ကြတဲ့မြန်မာတွေနဲ့ကနေဒါရောက်မြန်မာတွေတက်ရောက်ခဲ့ကြပါတယ်။တယောက်ခဲ့သူအားလုံးကတာမကြီးဦးကျော်မိုးထွန်းကုလသမဂ္ဂမှာနေရာဆက်လက်ရရှိရာအရေးကြီးကြောင်းနဲ့ထောက်ခံကြောင်းစန္ဒထုတ်ဖော်ခဲ့ကြတာတွေ့ရပါတယ်။အဆိုပါထောက်ခံစန္ဒပြပွဲကိုတက်ရောက်ခဲ့ပြီး WAC လို့ခေါ်တဲ့ Women Advocacy Coalition အဖွဲ့ကိုစားစကားပြောခွင့်ရခဲ့တဲ့ဒေါခင်လေးကအခုလိုပြောပြပါတယ
်။မြန်မာပြည်တွင်းကအခြေအနေတွေစစ်ကောင်စီစစ်တပ်ရဲ့လူမဆန်နဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုကမ္ဘာကသိရှိအောင်ကုလသမဂ္ဂဆင်မြင့်ကတဆင့်တင်ပြနိုင်မှုအတွက်တမ္မတ်ကြီးဦးကျော်မိုးထွန်းကုလသမဂ္ဂမှာဆက်ပြီးနေရာရရေးဟာအလွန်အရေးကြီးတယ်လို့ယူဆပါရယ်။ဒါအပြင်အမေရိကန်ပြည်ထောင်စုပြည်နယ်အသီးသီးမှာရောက်ရှိနေကြတဲ့အမေရိကန်ရောက်မြန်မာတွေအနေနဲ့မိမိတို့ရဲ့မဲပေးပိုင်ခွင့်ကိုအသုံးချပြီးသက်ဆိုင်ရာပြည်နယ်အလိုက်လွှတ်တော်အမတ်တွေကိုစာရေးဆက်သွယ်တာမျိုးလူကိုယ်တိုင်တော့ရောက်တွေ့ဆုံပြီးတော့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုပိုသိအောင်မြမရေးပိုအားဆိုင်အောင် American Congress ကဘာမာအက်ပြဋ္ဌာန်းထားပေမဲ့လို့ထိရောက်တဲ့အကူအညီမရဖြစ်နေရတွေကိုတင်ပြပြောဆိုနိုင်ရင်တော်လှန်ရေးအတွက်အများကြီးအထောက်အကူဖြစ်နိုင်ကြောင်းထောက်ခံဆန္ဒပြပွဲတက်ရောက်လာသူတွေကိုအကြံပြုတိုက်တွန်းခဲ့ပါတယ
်။နိုင်ငံရေးသုတေသီတို့ကလည်းအမေရိကန်အနေနဲ့စစ်ကောင်စီကိုလေရင်စီမြောင်းချရေးလက်နက်တင်ပုတ်မှုတားမြစ်ရေးစိတ်ဝင်စားလာတာဟာကောင်းတဲ့လက္ခဏာပါပဲ။အမေရိကန်အနေနဲ့စစ်ကောင်စီကိုအပြစ်ပေးအရေးယူတဲ့အထိလှုံ့ဆော်လာအောင်တော့ဆက်လက်စူးစမ်းကြရအောင်ပါ။အဲ့ဒီလိုစူးစမ်းတဲ့အခါအမေရိကန်အစိုးရနဲ့အမေရိကန်နိုင်ငံသားရေးဌာနကိုလွှတ်တော်အမတ်တွေကတဆင့်ဖိအားပေးဆောင်ရွက်ရေးဟာလည်းထိရောက်တဲ့နည်းလမ်းတစ်ခုဖြစ်တယ်လို့ဆိုပါရယ်။တာမကြီးဦးကျော်မိုးထွန်းကုလသမဂ္ဂမှဆက်လက်နေရာရရှိရေးကတော့လာမယ့်နိုဝင်ဘာလကဒီဇင်ဘာလစမ်းမှာCredential Committee ကကုလသမဂ္ဂထွေထွေညီလာခံကိုအစိုးရကတင်ပြချိန်မှသာတရားဝင်သိကြရမှာဖြစ်ပါတယ်ခမညာ
ကုလ ISP မြန်မာရဲ့လေ့လာချက်ကိုတင်ပြပါမယ်စစ်မှုထမ်းဥပဒေထွက်ပြီးတဲ့နောက်ခြေနေကိုလေ့လာခဲ့ရမှာစစ်ကောင်စီပညာရေးစနစ်ကိုယုံကြည်သူက20ရာခိုင်နှုန်းပဲရှိပေမဲ့ကျောင်းနေတက်နေတယ်လို့ပြောသူက86ရာခိုင်နှုန်းရှိနေပါတယ်စစ်မှုထမ်းဥပဒေရဲ့အကျိုးဆက်လေ့လာမှုအပိုင်း၄ကိုကြားကြရမှာပါ
စစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းဥပဒေအသက်ဝင်ပြီးနောက်ပိုင်းပြည်သူတွေရင်ဆိုင်ကြုံတွေ့ခဲ့ရတဲ့လူမှုစီးပွားအခြေအနေကို ISP မြန်မာရဲ့ Research Network အစီအစဉ်ကနေသုတေသနပြုစစ်တမ်းကောက်ယူလေ့လာခဲ့ပါတယ်စစ်တမ်းတွေ့ရှိချက်တွေကိုအပိုင်းငါးပိုင်းခွဲပြီးဖော်ပြသွားဖို့ရှိပါတယ်ဒီတစ်ပတ်အပိုင်းလေးအနေနဲ့အခြေခံပညာရေးနဲ့ပညာရေးစနစ်ပေါ်ယုံကြည်မှုအကြောင်းကိုတင်ပြပါမယ်စစ်တမ်းကောက်ယူတဲ့လူတစ်ထောင်မှာစစ်ကောင်စီလက်အောက်ခံအခြေခံပညာကျောင်းတွေကိုတက်ရောက်နေသူတွေရှိတယ်လို့ဖြေဆိုသူကအများဆုံးဖြစ်ပါတယ်စစ်ကောင်စီဖွင့်ထားတဲ့အခြေခံပညာကျောင်းတွေကိုတက်နေသူတွေရှိတယ်လို့86ရာခိုင်နှုန်းကဖြေဆိုတာပါဒုတိယအများဆုံးကပုဂ္ဂလိကကျောင်းတွေဖြစ်ပြီး60ရာခိုင်နှုန်းကအဲ့ဒီလိုဖြေဆိုပါတယ်38ရာခိုင်နှုန်းကတော့ဖုံးတော်ကြီးတင်ပညာရေးကျောင်းတွေလို့ဖြေပါတယ်ကိုထူကိုထအခြေခံပညာကျောင်းတွေမှာတက်ကြတယ်လို့ဖြေဆိုသူက20ရာခိုင်နှုန်းပါအမျိုးသားညီညွတ်ရေးအစိုးရ NUG ကဖွင့်တဲ့အခြေခံပညာကျောင်းတွေမှာတက်နေသူရှိတယ်လို့ဖြေဆိုသူကလည်း19ရာခိုင်နှုန်းကျော်ဖြစ်ပါတယ်ဒါပြင်ပြည်ရင်းပြည်ပလူမှုရေးအဖွဲ့အစည်းတွေကဖွင့်တဲ့အခြေခံပညာကျောင်းတွေမှာတက်နေရသူတွေလည်းရှိပါတယ်စစ်ကောင်စီကျောင်းတွေကိုတက်ရောက်သူများပေမဲ့စစ်တမ်းဖြေဆိုသူအများစုကတော့အဲ့ဒီကျောင်းတွေရဲ့ပညာရေးစနစ်ကိုမယုံကြည်ကြပါဘူးဖြေဆိုသူ20ရာခိုင်နှုန်းကပဲစစ်ကောင်စီရဲ့ပညာရေးစနစ်ကိုယုံကြည်တယ်လို့ဖြေကြပါဗျ။ပုဂ္ဂလိကကျောင်းတွေရဲ့ပညာရေးစနစ်ကိုယုံကြည်သူကစစ်တမ်းဖြေဆိုသူရဲ့ထက်ဝက်နီးပါးရှိပါတယ်။30ရာခိုင်နှုန်းကတော့ဖုံးတော်ကြီးတင်ပညာရေးကျောင်းနဲ့ပညာရေးစနစ်ကိုယုံကြည်ကြောင်းဖြေပါတယ်။အမျိုးသားညီညွတ်ရေးအစိုးရNUG ကျောင်းတွေရဲ့ပညာရေးစနစ်ကိုယုံကြည်ကြောင်းဖြေဆိုသူကတော့25ရာခိုင်နှုန်းနီးပါးရှိပါတယ်ကိုထုကိုထကျောင်းတွေကိုယုံကြည်တယ်လို့ဖြေဆိုသူကလည်း19ရာခိုင်နှုန်းကျော်ပါပြည်ရင်းပြည်ပလူမှုအဖွဲ့အစည်းကျောင်းတွေကိုယုံကြည်တယ်လို့ဖြေဆိုသူက16ရာခိုင်နှုန်းကျော်ရှိပါတယ
်ခုတော့လူမှုအမြင်တွေကိုဆက်ပြီးနားထောင်ကြည့်ကြအောင်ပါမြန်မာပြည်မှာပေးစာတွေကိုမအေးသန္တာကျော်ကတင်ပြပြန်ကြားပေးထားပါတယ
်ဒေးနဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ
်။ဆိုတဲ့တော်ရရှင်က VOA ကနေအမြဲတမ်းပဲသတင်းမှန်အစီအစဉ်ကောင်းလေးတွေအခုလိုပဲအမြဲတမ်းတင်ဆက်နိုင်ပြီးတော့ VOA ဝိုင်းတော်သားတွေလည်းတက်ရှိကျမ်းမှာစိတ်ချမ်းသာလိုရာဆန္ဒပြည့်ဝနိုင်ကြပါစေတဲ့ဘယ်ကနေစာရေးလာတဲ့တော်ရရှင်လည်းမသိပါဘူးကျမတို့ကိုဆူတောင်းပေးလာတာပါဟုတ်ကဲ့ပါရှင်ကိုတန့်စင်ပါဝင် VOA တော်ရရှင်နေနဲ့တကွာမြမပြည်သားတွေကိုစိတ်ဒုက္ခအဖုံဖုံကနေအမြန်ဆုံးကင်းဝေးပါစေလို့ဆူတောင်းပါတယ်နော်စီဗီနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်နေတဲ့မှာရှင်တော့ရခိုင်ကသောရရှင်တယောက်ရန်ကုန်တက်ပြီးတော့ဒုက္ခများနေပါတယ်ဆိုပြီးရေးလာတာပ
ါမင်္ဂလာပါ VOA ခင်ဗျာ VOA ကို YouTube ကနေအမြင်မပြတ်ကြည့်ဖြစ်ပါတယ်ကျွန်တော်ကရခိုင်ကနေရန်ကုန်တိုင်းကိုစစ်ဘေးရှောင်းနေကြရပါတယ်ဒီမှာနေတာ9လရှိပါပြီကိုယ့်ဘက်ကထည့်အရန်ခက်ခဲပါတယ်အိမ်ငှားနေတယ်ဘေးအိမ်ကလူတွေကအရန်ဆိုးပါတယ်အိမ်နီးချင်းတွေကလည်းသူတို့ဆိုးတာကိုသိကြပေမဲ့မသိအောင်စောင်းနေကြပါတယ်နေတိုင်းစိတ်ဒုက္ခရောက်ရတယ်။စီးပွားရေးအခြေအနေကလည်းမကောင်းဘူး။ကျွန်တော်တို့မိသားစုမငတ်ယုံတမဲစားနေကြရပါတယ်။
ဒါရောရခိုင်ကနေရန်ကုန်ကိုရောက်လာပြီးတော့ရန်ကုန်မှာလည်းဒုက္ခတွေပြန်လည်ဝင်နေပါတယ်ဆိုပြီးရေးလာတာဖြစ်ပါတယ်။ဒါပေမဲ့သူ့လိုမျိုးဒီရန်ကုန်ကိုတော့မှမရောက်တဲ့သောရရှင်တွေကတော့အများစုရခိုင်ပြည်နယ်ထဲမှာပဲပြင်မိနေပြီးတော့အခြေခံစားတောက်ကုန်ဟာအစားလိုအပ်ခက်ခဲနေတာဖြစ်ပါတယ်ရှင်။ဒီရခိုင်ကပဲသောရရှင်နောက်ထပ်တစ်ယောက်ရန်ကုန်ရောက်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်။ဒီသောရရှင်ကတော့ရခိုင်ပြည်နယ်မှာခက်ခဲလွန်းအကြီးလို့အခုရန်ကုန်မှာလာပြီးခိုလုံနေတဲ့သူတွေကိုနှိမ့်မထုတ်ပါနဲ့ဗျာဆိုပြီးတောင်းပန်လာပါတယ်။
စစ်ဘေးရှောင်ဖို့ရခိုင်မြောက်ပိုင်းဘူးသီးတောင်မြို့ပေါ်ကနေရန်ကုန်ရောက်နေပါတယ်။ဘူးသီးတောင်မြို့နယ်ကိုအေအေကသိမ်းပြီးစေဝါအစားတောက်နေရထိုင်ရအတော်လေးအခက်အခဲနဲ့ကြုံရလို့ပုံစံလေးလို့ခေါ်တဲ့ယာယီခီးသွာလာခွင့်လက်မှတ်နဲ့ရန်ကုန်ကိုဒီကာလအတွင်းမှာဘူးသီးတောင်မြို့နယ်ကစစ်ဘေးရှောင်တွေအများကြီးရောက်လာခဲ့ပါတယ်။ပြီးတော့ဘူးသီးတောင်မြို့နယ်ကမွတ်စလင်တွေစစ်တွေမြို့မှာအများကြီးရောက်နေပါတယ်။မပုံတင်မရှိလို့စစ်တွေမှာပဲနေနေရပါတယ်။ခုလိုရန်ကုန်ရောက်နေတဲ့ပုံစံလေးတွေနဲ့စစ်ဘေးရှောင်တွေကိုပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်မှခိုးလုံခွင့်ဆက်လက်နေခွင့်ပြုပါရန်အနုအညွတ်အတနာခံအပ်ပါတယ်။တခြားဘာရွယ်ချက်မှမရှိပဲအကူအညီတောင်းခံရန်တက်တဲ့အတွက်ပါစစ်ဘေးရှောင်တွေရဲ့ကိုယ်စားအနေနဲ့အထူးလေးစားစွာဖြင့်အတနာခံအပ်ပါတယ်။
ဒါကတော့ရခိုင်ကနေစစ်ဘေးရှောင်လာတဲ့ဒုက္ခသည်တွေသူတို့ရဲ့အခက်အခဲတွေကိုရေးလာတာဖြစ်ပါတယ်ရှင်။ကျွန်တော်ဗီဒီယိုကိုစာရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေမှာမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုထုတ်ပေါ်လာတဲ့စာတွေကိုအမြဲတမ်းလက်ခံရရှိပါရနော်။အဲ့ဒီထက်မှာဟိုးရင်တော့စာရေးနေကြပါအခုတလောစာအရေးကျဲသွားတဲ့အန်ကယ်ဒီတကုံမျိုးသစ်ကဦးလာထွန်းတယောက်စာရေးလာပါတယ်ကျန်းကျန်းမာမာရှိရဲဆိုလို့ဝမ်းသာရပါတယ်နော
်။ကျွန်တော်လည်းစာမရေးပြတော့ကျွန်တော်စာတွေလည်းမကြားရတာကြာပြီပေါ့။အသက်ကလည်းကြီး84နှစ်ဆိုတော့အားလည်းလျော့လာတာပေါ့လေ။တနေ့ခွဲလောက်ကဒေါ်ဆတ်ဆန်းနဲ့ပြန်တွေ့ပါလေ။ဟိုးထောင်ကွက်65တုံးကအလုတ်လျှောက်ဖို့သင်္ကန်းကျော်တရက်သုံးယုံမှာလေးပါကတ်ကိုလေးပါအရာရှိဒေါ်ဆန်းဆန်းစီမှာသွားထုတ်ခဲ့ရပါတယ်။သူတွေက1990ရွေးကောက်ပွဲအမှတ်ဖြစ်တော့မှခင်သွားကြတာဖြစ်ပြီး NLD ရုပ်ရှင်လက်ဖက်ရည်ဆိုင်မှာစကားဆက်ပြီးတော့သူက de facto နဲ့ de jure ဥပဒေကြောင်းပြီးလို့ရှင်းပြခဲ့ရပူပါတယ်။ခုမကြီးက92နှစ်ကျွန်တော်က82နှစ်ကျွန်တော်ထက်10နှစ်လောက်ကြီးပါတယ်။ကျမ်းမာလိုက်တာအထူးပါပဲ။တတိလည်းသိကောင်းတာကျွန်တော်နဲ့ကောင်းအောင်ပြောနိုင်ပါတယ်။ဦးအောင်သူဦးသိန်းဦးတို့ရဲ့ NCUB အချိန်တုန်းကအကြောင်းတွေရောမနေ့တနေ့ကဥအောင်ထူးပြောတဲ့အကြောင်းတွေကိုပါတတိယသုံးသပ်ဝေဖန်ဆန့်စစ်နိုင်တယ်ဗျဒါကစကားစပ်ပါအခုပြောချင်တာကတရုတ်ရဲ့ဆွတ်ဖက်မှုချင်းချောင်းမှုတောင်း TNL နဲ့အင်ဝါခစ်ကတရုတ်စစ်သူကြီးဂါမနီကိုကောင်းဖြတ်နိုင်ယူခဲ့တဲ့တလိုင်းတရေကောင်းတမိန်ဗျာအဖြစ်တွေကိုပြန်တွေ့မိလို့ပါတရုတ်ကိုကျွန်တော်တို့နိုင်ငံဘူးတာတမိုင်းမှာရှိခဲ့ပါတယ်အဲဒါပေမဲ့ဗရန်ဗရာတရုတ်တန်12ယောက်ကိုတတ်ခဲ့တဲ့သူကိုသူစုကြည်ပန်းဆိုပြီးအမျက်မှန်ကြီးတောက်စားပြောပါမဲ့တဲ့နရတိဟပတိမင်းလက်ထက်မှာပန်တကူမဟာထေဆုံးမတဲ့ဂျာကဗရံဗရာတွေလို့တရုတ်သံတွေကိုတတ်လိုက်တော့တရုတ်ကဝင်တိုက်တော့ခံရပြီးပကံလဲပြက်ခဲ့ရတယ်လို့မင်းလဲတရုတ်ပြေးမင်းလို့ရာဇဝင်တွင်ခဲ့တာအထင်ရှားပါသမိုင်းမှာတရုတ်ကိုတိုက်ခဲ့တာတလိုင်းတရေကောင်းသမိန်ဗျံနဲ့ဗိုလ်မှူးချုပ်ကျော်စောတို့ကအထင်ရှားပါပြည်သူကိုစက်ကျင်နှိပ်စက်လို့နှစ်ပေါင်းများစွာမှအခုလိုပြောင်ပြောက်စွာခုခံတိုက်ခိုက်နိုင်လာတော့စစ်ရှုံးကောင်းဆောင်ကတရုတ်ကိုခြေတလုံးဖက်တောင်းခံပြီးဒိုင်းပြည်ကိုတိုက်ခိုက်အုံးမလို့လှုပ်လာနေတာဝင်တောင်းကမခံနိုင်ဘူးလို့ကျွန်တော်တို့ကလည်းမကြောက်ပါဘူးခင်ဗျာ
အဲကဲဦးလာထွန်းဒါလွန်ခဲ့တဲ့3ဘက်တလလောက်တော့ရေးလာတဲ့စာဖြစ်ပါတယ်သူကတရုတ်ရဲ့ဆွဲဖက်မှုတွေချင်းချောင်းမှုတွေတွေးရလို့သူစဉ်းစားမိတာလေးတွေကိုပြန်ပေါင်းပြီးတော့တွေးကြည့်ပြီးရေးမိပါတယ်ဆိုတော့စာရေးလာတာဖြစ်ပါတယ်အခုနောက်ဆုံးမှာ MNDA ကဒီတရုတ်ရဲ့ PR တွေနဲ့ရင်ဆိုင်နေရပါတယ်ဆိုပြီးတော့သုံးသက်သူတွေပြောနေကြတဲ့သတင်းမတိုင်ခင်သူရေးလာတဲ့စာပါအခုလိုမျိုးနိုင်ငံရေးရံနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေနောက်ပြီးတော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုကိုရဲ့ထင်မြင်ယူဆချက်နဲ့သုံးသက်ချက်တွေရေးချင်နေဆိုရင်တော့ကျမတို့စီကိုအီးမေးကပဲဖြစ်ဖြစ် Facebook Messenger ကပဲဖြစ်ဖြစ်စာရေးနိုင်ပါတယ်ရှင်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါလိမ့်မယ်မြန်မာနိုင်ငံကပြည်သူလူထုအထွေထွေကြက်တဲမှုနဲ့ငတ်ပြတ်နေချိန်မှာ နိုင်ငံအာဏာရှင်တွေပြည်သူတွေခံစားနေရတာသိစေခြင်းလို့ပါဆိုပြီးဒီသောရရှင်ရှင်းဖွင့်လာပါတယ
် VOA စစ်အာဏာရှင်တွေမွေးရစားတွေကတော့စီးစိမ်ဥစ္စာပစ္စည်းတွေနိုင်ငံခြားကလာတဲ့အရက်ဒဗလင်ကိုသိန်းထောင်ကျော်သိန်းရာချီတန်တဲ့အရက်တွေနဲ့24နိုင်မိရနေကြပြီးအေယာကွန်ခန်းကြီးတွေမှာရင်မူးနေကြပြီးတော့ပြည်သူတွေမှာတော့ကုန်စည်နှုန်းကြီးတဲ့ဒဏ်ခံစားနေရတာငတ်တလဲပြတ်တလဲဖြစ်နေကြပါပြီနေမကောင်းမချမ်းပါလို့အပြင်ဆေးကန်းသွားမပြနိုင်လို့အစိုးရဆေးရုံကြီးသွားပြပါတယ်မိကပြတ်နေတယ်ဆေးရင်သွင်းသွေးပောင်ချိန်တိုင်းအောက်ဆီဂျင်တိုင်းဆီဂျီကိုစစ်တာနဲ့ကြက်တထောင်ပေးရပါတယ်သွေးစစ်ထားတာမှာသွေးစစ်တဲ့စစ်တဲ့ယောဂါပေါင်းမူတည်ပြီးငွေ9000ကျော်ကနေ2000 3000ကျော်ပေးရပါတယ်ဆရာဝန်ကဝင်ပြီးယောဂါစစ်ဆေးတယ်မိမောင်နေလို့အပြင်လင်းအောင်လေးနဲ့ဆရာဝန်တွေကဖုံးမီလေးတွေနဲ့ယောဂါစစ်ဆေးတယ်စစ်ဆေးပြီးတာနဲ့ဆေးဝါးသွားထုတ်တော့ဆေးရုံမှာဆေးမရှိလို့အပြင်မှာသူတို့ဝယ်ခိုင်းတဲ့ဆေးဆိုင်မှာဆေးဝယ်ရတယ်။ကဲဘမလည်းပြည်သူအတွက်ဆိုတဲ့ဆရာသားရှင်တွေသိဖို့ပါ
။အကောင့်မဖော်ပြဖို့မြစ်တာရက်ခံအပ်ပါတယ်။နေစဉ်ပြည်သူတွေကြုံနေရတဲ့စာဝင်နေ၊ကျန်းမာရေး၊အထွေထွေဒုက္ခတွေနဲ့ပတ်သက်ပြီးတော့ဒီသောရရှင်ရေးလာတာပါ။သောရရှင်တွေရဲ့ပေးစာတွေကိုတော့အချိန်တလောက်ပဲရှိလို့ဒီတော့ဒီမှရင်ရက်ချင်ပါရင်နော်။အားလုံးပုံမကောင်းမွန်ဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းနေပါတယ်ရှင်။
ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi's news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မနက်ရနေ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ဟုတ်ဆက်ပြီးကမ္ဘာတစ်လောက်ထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဆွစ်ဇာလန်နိုင်ငံမှာကူပါတာကိုသတ်တင်နိုင်တဲ့ဆက်ကိုလူတယောက်ကပထမဆုံးချိန်သုံးခဲ့ပြီးတဲ့နောက်ဒီဆက်နဲ့ပတ်သက်တဲ့လူတွေကိုဖမ်းဆီးလိုက်ပါတယ်။ဂျပန်နိုင်ငံမှာယထန်းလန်းပြုပြင်ထိမ့်သိမ်းရာမှာလူထိခိုက်မှုနှဲစေဖို့အတွက်လူသူဆက်ရုပ်ကြီးတစ်ခုကိုဖမ်းတီးလိုက်ပါတယ်။ဒီလိုကမ္ဘာတစ်လောက်ကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
ဆွစ်ဇာလန်နိုင်ငံမှာကိုယ်ပါတာကိုတက်တည်နိုင်တဲ့ဆက်ကိုပထမအဆုံးအချိန်လူတယောက်ကသုံးခဲ့ပြီးတဲ့နောက်ဒီဆက်နဲ့ပတ်သက်တဲ့လူတွေကိုလိုက်ခန်းတယ်လို့အာနာဘန်ဒီကသတင်းထုတ်ပြန်ပါတယ်။ဂျာမနီနိုင်ငံနဲ့နယ်စပ်ချင်းကပ်နေတဲ့မာရီရှော့ဆန်ဒေတာမှာခေါင်းတလားပုံစံစာကိုဆက်အလုံးလေးကိုတောထဲမှာချထားခဲ့တာပါ။ကိုယ်ပါတာကိုတက်တည်မှုမှာအားပေးကူညီပံ့ပိုးမှုနဲ့တက်ဆိုင်တဲ့သူတွေကိုရာဇဝတ်ကြောင်းအရစုံစမ်းစစ်ဆေးနေတယ်လို့ရှော့ဖာဆန်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပြီးဖန်စီခံထားရသူတွေရဲ့အသေးစိတ်ကိုရောတက်တည်သွားသူရဲ့အသေးစိတ်ကိုရောရဲကဘာမှမပြောပါဘူး။တည်ဆုံသွားတဲ့သူဟာကိုခံအားစနစ်ပျက်စီးတာကိုခံစားနေရတဲ့အသက်64နှစ်အရွယ်အမေရိကန်အမျိုးသမီးဖြစ်တယ်လို့ဒီဆက်ကိုထုတ်လုပ်တဲ့နောက်ဆုံးနည်းလမ်းလို့အဓိပ္ပာယ်ရတဲ့ The Last Resort အဖွဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒီအဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌဖြစ်တဲ့Florian Willard နဲ့အတူ Swiss လူမျိုးနှစ်ယောက်နဲ့ Dutch သတင်းတောက်တူထိန်းသိမ်းခံရတဲ့အကြောင်းလဲ The Last Resort အဖွဲ့ပြောခွင့်ရကပြောပါတယ်။သ
သူတို့အဖွဲ့ရဲ့ဥပဒေအကြံပေးကဒီဆက်ကိုသုံးနိုင်တယ်လို့အကြံပြုထားတာကြောင့်လုတ်ဖြစ်သွားတာလို့လည်းဒီအဖွဲ့ကချုပ်ပြန်ပါတယ်ဒီဆက်ဟာကုန်ပစ္စည်းတစ်ခုရဲ့ဘေးကင်းရေးစံနှုန်းသတ်မှတ်ချက်တွေမပြည့်မီပဲဆက်ထဲမှာနိုက်ထရိုဂျင်ဓာတ်ငွေကိုအသုံးပြုတာဟာဥပဒေနဲ့မညီဘူးဆိုပြီးဆွစ်ဇာလန်ကျန်းမာရေးဝန်ကြီးကပြောဆိုထားပါတယ်ဆွစ်ဇာလန်နိုင်ငံဟာဥပဒေအရဆေးပညာအကူအညီနဲ့ကိုယ်ပါတာကိုတတ်သေးတာကိုတရားဝင်တယ်လို့ပြထန်းထားတာကြောင့်ဒါကိုထောက်ခံတဲ့သူတွေကိုဆွဲဆောင်နေတာပါအခုခေါင်းတလားပုံစံဆက်ကြောင်းသတင်းမီဒီယာတွေရဲ့အာရုံစိုက်တာကိုခံနေရတယ်လို့ကိုယ်ပါတာကိုတတ်သေးတာတာဝန်ရှိသူတွေအနေနဲ့ခွင့်ပြုမှာလားဆိုတာလဲဆွေးနွေးစရာတွေဖြစ်ပေါ်စေပါတယ်ရှင
်ဂျပန်နိုင်ငံမှာယထာလန်ပြုပြင်ထိန်းသိမ်းရမှာလူထိကိုက်မှုနည်းစေဖို့အတွက်လူသူဆက်ရုပ်ကြီးတစ်ခုကိုဖန်တီးလိုက်ပါတယ်လူနဲ့ဆက်ရုပ်အတူလက်တွဲလှုပ်ဆောင်နိုင်တဲ့ဆဲလို့အဓိပ္ပာယ်ရတဲ့ Mind Machine Synergy Effector Company ကတီထွင်ထုတ်လုပ်တာဖြစ်ပြီး West Japan ယထာလန် Company နဲ့ Nippon Signal Company တို့က2024ခုနှစ်ဇူလိုင်လကတည်းကအသုံးပြုနေတာပါယထာလန်အထက်ကဝါယာကြိုးတွေကိုပြုပြင်ထိန်းသိမ်းဖို့ဖြစ်ပြီးဒက်လိုက်တာနဲ့အမြင့်ကနေပြုတ်ကြတာမျိုးရောပါစေတာပါဒီဆက်ရုပ်ကိုအသုံးပြုတဲ့သူဟာပုံရိပ်ရောင်မျက်မှန် VR Headset နဲ့အဝေးကနေထိန်းချုပ်နိုင်တာပါJinky Type 0 Version 2.0 လို့နာမည်ပေးထားတဲ့ဒီဆက်ရုပ်ကိုအသုံးပြုသူအနေနဲ့ကိုယ့်ရဲ့ခန္ဓာကိုယ်ထက်အများကြီးလုံနိုင်တဲ့အတွေ့အကြုံမျိုးခံစားရမှာပါလို့ဒီဆက်ရုပ်ကိုပူးရဲဖန်တီးခဲ့သူတဦးဖြစ်တဲ့ဒေါက်တာခန္ဓာကိုယ်ကပြောပါရယ်ဒီဆက်ရုပ်ကိုမြို့ပြတည်ဆောက်ရေးနဲ့လန်ဒတာတည်ဆောက်ရေးတွေမှာသုံးနိုင်ဖို့သူကမျှော်လင့်ပါရယ်ဒီဆက်ရုပ်ဟာ88ပေါင်အလေးကိုလက်နှစ်ဖက်နဲ့အမြင့်32ပေကျော်အထိမားနိုင်တယ်လို့ကုမ္ပဏီကထုတ်ပြန်ထားပါရယ်ခင်ဗျာ
ဂျပန်နိုင်ငံမှာပဲ Nintendo game ထုတ်လုပ်တဲ့ကုမ္ပဏီကြီးကသူထုတ်လုပ်တဲ့ game တွေကိုပြသထားတဲ့ပြတိုက်တစ်ခုလာမယ့်သတင်းပတ်မှာဖွင့်လှစ်ဖို့ရှိပါတယ်နာမည်ကြီး game တွေဖြစ်တဲ့ Super Mario နဲ့ The Legend of Zelda game တွေရဲ့သမိုင်းကိုလေ့လာနိုင်မှာဖြစ်တယ်လို့ Game Boy နဲ့ Switch လို့ game set တွေကိုလည်းလေ့လာနိုင်မှာပါကျိုတိုမြို့မှာရှိတဲ့ Nintendo ကုမ္ပဏီဌာနချုပ်ရှိတဲ့ UG ရက်ွက်မှာတိစောက်ထားတဲ့ဒီပြလိုက်မှာ1889ခုနှစ်ကလုတ်ထားတဲ့ Nintendo ကုမ္ပဏီရဲ့သမိုင်းအစဖြစ်တဲ့ဂျပန်ဖဲချက်ထုတ်လုပ်ရာကုမ္ပဏီကနေကမ္ဘာ game ထုတ်လုပ်တဲ့ကုမ္ပဏီကြီးအစစ်အစစ်ပြောင်းလဲလာပုံကိုပြသထားမှာပါအော်တိုဘာလ2ရက်နေ့မှာဖွင့်ပြသမဲ့ဒီပြလိုက်ကိုလာကြည့်ကြမဲ့သူတွေများလွန်တာကြောင့်နောက်နှစ်လကြာတဲ့အထိဝင်ဝင်လက်မှတ်တွေဝယ်လို့မရတော့ပါဘူးပြလိုက်ကိုလာရောက်လည်ပတ်သူတွေနဲ့Super Mario Brothers game တွေကို game ထဲမှာဝင်ကစားရတယ်လို့စီမံပေးထားပြီးတော့ရေပိုက်ပြင်သမား Mario ကိုလည်းထိ ंछ ုံနိုင်တဲ့လက်ကန်ကြီးတစ်ခုကိုလည်းပြသချပါရရှင
်ယူရီရုပ်တံရဲ့အစီအစဉ်တွေကိုဆလောင်းနဲ့လည်းဖန်ယူရှိရှုနေပါတယ်ခုတော့သတင်းချင်းချုပ်ကိုပြောပြပါအောင်မယ်အစ္စရေးစစ်တပ်ဟာလေဗနွန်နိုင်ငံကဟက်စ်ဘိုလာပြစ်မှတ်တွေကိုတနင်္ဂနွေနေ့မှာဆက်လက်တိုက်ခိုက်နေပါတယ်။ဟက်စ်ဘိုလာဒုတိယအကြီးအကဲနဘယ်ကာဟော့ကိုစနေနေ့ကတုတ်တင်ခဲ့တယ်လို့လည်းကြေညာထားပါတယ်။ဒါဟာဟက်စ်ဘိုလာဝိုင်းရင်ခေါင်းဆောင်ဟာဆန်နက်ဆရဲလောက်ကိုတုတ်တင်ပြီးရဲအနေငယ်အတွင်းမှာလှုပ်ဆောင်ခဲ့တာလည်းဖြစ်ပါတယ်။အမေရိကစစ်တပ်အနေနဲ့အရှေ့လယ်ပိုင်းမှာလေကြောင်းအထောက်အကူပြုစွမ်းရည်တုံ့ပြန်နေပြီးအရီဒေသမှာတပ်ဖြန့်ချထားဖို့အတွက်တပ်ဖွဲ့တွေကိုအစင်သစ်ပစ်စစ်ထားတယ်လို့တနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။ဒါကလက်ရှိပဋိပက္ခကိုမချက်ထွင်းမှုအီရန်နိုင်ငံကိုသတိပေးတဲ့လှုပ်ရက်လည်းဖြစ်ပါတယ်ခုခံဒေါ်လာရေးအဖွဲ့တွေနဲ့အရက်ဖက်အဖွဲ့တွေကတစ်ဆင့်မြန်မာနိုင်ငံကိုနိုင်ငံတကာလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့နဲ့ဒီလိုပေးနိုင်အောင်မြန်မာနိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေကသူတို့နေဆက်တွေကိုဖွင့်ပေးကြဖို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကတိုက်တွန်းလိုက်ပါတယ်ရာဂီမုံတိုင်းဝင်ခဲ့ပြီးတဲ့နောက်နိုင်ငံတကာအနေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအရေးယူဆောင်ရွက်ဖို့အပူတပြင်းလဲလိုအပ်နေပါတယ်လို့အထူးအကြံပေးကောင်စီကကြေညာချက်မှာထုတ်ပြန်ပြောဆိုထားပါတယ်ခုတော့အစီအစဉ်ကိုမကြခင်မှာပဲအဆုံးသတ်ပါစေခင်ဗျာဒီကနေ့နဲ့အစီအစဉ်ထုတ်လို့ရမှုကနားလောင်ဖြစ်ပါတယ်ခုထုတ်လို့ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ bambis.voanews.com မှာလည်းအလွယ်တကူဖတ်ရှုနားဆင်ပြန်လည်ကြည့်ရှုနိုင်ပါတယ်ဗီဒီယိုကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်မြမပြည်သူပြည်သားအားလုံးကြားမှာချမ်းသာဘေးပြာဒုက္ခဝေးကွာကြပြီးတဲ့နောက်စန္ဒဘဝထတ်သူမြတ်သည့်ဖြစ်ကြပါစေလို့လည်းဆုတောင်းပါတယ်အားလုံးဘေးရန်ကင်းရှင်းကြမှာကြပါစေကျွန်တော်တမောင်တန်ပါ